သာသနာတော်နှင့်2552ခုနှင့်ကောဇာတဂရီ1380ခုနှင့်နတ်တော်လာပြည့်ကျော်6ရက်နေ့ညရန်ကုန်တိုင်းတံမွေမြို့နယ်ပြည်ရည်ကုန်းရက်ခွက်148လမ်းဝါဘေဘဝအောင်ဓမ္မယဝရဝိသဆံလောင်းအသင်ဤဓမ္မတပင်အခန္ဓာဝေဟောကြားအပ်သောသမထနှင့်ဝိပဿနာတရားဒေသနာတော်ရှင်ဘုန်းတော်တခင်ရှင်နာမြတ်ဘုရားဤမဟာကရုဏာဂုံကိုအာယုံပြုကတိจุဖဆောအတောဝန္ဒနာပနာမအာတိတဂါထာကိုယူဆပူဇော်ခြင်းဖြင့်ဓမ္မသဘင်ခန္ဓာကိုစတင်ကြရအောင်ယောကကံတော်တိဟိပိယပမေယံကာလံကရွန်တော်ဒီဒုက္ခရာနိခေရံကတောလောကဟိတယနာထောနမောမဟာကရုဏိကတတတယောနာထောဝိနိယမြာစွာတတဝဤခြံနာစီပါလိုလာတောင်းတဂုံပေါင်းခါသဖြင့်နာထပညာခြင်းရှင်တော်မြတ်ဖရာသည်ကဗ္ဗကောတိဟိပိဂရေကဘာအရေအတွက်တင်ချာတို့ဖြင့်တော်လဲအပေမိယရေကတိုင်းတာဖော်ပြခြင်းဟာမစွာနိုင်ပါသောကာလလေးအသင်ချင်းသိနေကဘာရှိကြသောကာလပလုံးလောကဤကယတတလောကဤအကျိုးစီးပွားအလုံးကအတိတုကရာနိဥ္စာတဲ့ချင်းလက်အင်္ဂါမိတ္တကြီးမာသမိတာနဲ့တထဇနိစွန်ညင်းကြီးဟုချက်တိထဝယ်50ဆုအလုံးခဲရင်တော့ဘုရောဘုံကရဏောဘယောဖြင့်ယံဤတန်ကျုပ်ကိုအထုတော်မူရသည်ဖြစ်၍ခေရလက်ချင်းယံလုံးအသက်ဆုံးလည်းနှလုံးစေဝံကုရောဤပမဏင်းတို့ကတောဘဝတဏ္ဍံချိန်ပါများစွာရောက်တော်မူခဲ့ရရှာလိမ့်မည်မဟာကရဏီကတ္တတ္တဝါများယေဝေတာကဲ့သို့တနာချင်းခင်မဟာကရုဏာရှင်ဖြစ်တော်မူသောတတနာထသောဝိနည်းများစွာတတဝဤခြံနာစီပါလိုလာတောင်းတာဘုံပေါင်းခါလည်းဖြင့်နာထအမြညာထိုးရှင်တော်မြတ်ဖရာအားမမောယူသည်ပြောင်းပြော့မှန်ကိုလျော်၏ကရောယူကျူးရှိခိုးခြင်းသည်အတုဘဝတုစင်စစ်မသွေဖြစ်ပါစေတည်းဒီသမထနဲ့ဝိပဿနာဒီကနေ့ခေတ်မှာကဘာအနတ်ခြေခြေပြန့်ပြန့် meditation ဆိုပြီးတော့ကမ္မထအထုတ်တဲ့အစင်လာရဟန်နိုင်ငံမှာမပဲလိုက်တာချင်းသုံးပြီးတော့နေချာဘုနိုင်ငံမှာလည်း meditation ဒီနိုင်ငံမှာလည်း meditation နဲ့ဆိုပြီးတော့ meditation လုပ်ငန်းတွေကအခုခါမှာ popular ဖြစ်လာတယ်လို့ပြောအဲ့ဒီ meditation တွေကဘာလို့ချက်နဲ့လုပ်ကြတာလဲလို့ရွယ်ချက်ထားပုံနဲ့တော့မတူဘူးပေါ့တချို့က meditation လုပ်တာဟာတဏှာဝုတ်ကဲ့ချုပ်လို့ပြီးတော့နိဗ္ဗာန်မဲ့ဖို့ကိုမျက်မှောက်ပြုဖို့ဆိုတဲ့အလွန်မြင်မောင်းလေစီရဲ့ခြင်းနဲ့အထောက်တဲ့ပုဂ္ဂိုလ်ကြီးရှိသလိုတချို့ကလည်းစိတ်ဖြည့်ဆည်းမှုဓာတ်တွေကိုမခံနိုင်လို့စိတ်ဖြည့်ဆည်းမှုဓာတ်တွေလျော့ကျသွားစေရန်စိတ်ငြိမ်သက်မှုရရုံရည်ရွယ်ပြီးတော့ meditation လုပ်ကြတာတွေကများတယ်ရှိရတဲ့ချင်းတူဖို့ပြောသို့သောသမထဆိုတာဘာလဲဝိပဿနာဆိုတာဘာလဲမက်ဒီတေးရှင်းဆိုတဲ့ကမ္မထအလုပ်ဒီသ တမထရဲ့ဝိပဿနာရဲ့တို့ချင်းစဉ်နှမျိုးကွဲပြားနေတယ်တဲ့ဒီစကလုံးနှစ်ခုကဘုရားဘာသာအတိုင်းဝိုင်းမှာရောဘုရားဘာသာမဟုတ်တဲ့ကမ္မထဘာဝနာကိုစိတ်ဝင်စားတဲ့ပုဂ္ဂိုလ်တွေရဲ့အတိုင်းဝိုင်းမှာရောလူတိများနေတဲ့စကလုံးနှစ်ခုဖြစ်တယ်တမထနဲ့ဝိပဿနာသောတာတမထဆိုတာဘယ်လိုကျင့်ရလဲဝိပဿနာဆိုတာဘယ်လိုကျင့်ရလဲလို့လူတိုင်းသိကောင်းခြင်းမှသိမယ်မိမိလုပ်နေတဲ့ meditation นี่တမထ meditation လားဝိပဿနာ meditation လားဆိုတာလည်းကွယ်ကွယ်ပြားပြားသိကောင်းမှသိလိမ့်မယ်အဲ့တော့ဒီနှစ်ခုဟာရှင်းရှင်းလင်းလင်းကွယ်ကွယ်ပြားပြားသိထားဖို့မလိုအပ်ဘူးလားလိုအပ်တယ်ကိုကျင့်နေတဲ့ကမ္မထလို့သူ့ meditation ဟာသမထလားဝိပဿနာလားဒါကိုရှင်းရှင်းပြောပြဖို့ရအတွက်ရှင်းဘူးဆိုတာသမထဆိုတာဘာလဲဆိုတာသိဖို့သမထဆိုတဲ့စကားလုံးရဲ့အဓိပ္ပာယ်ကသံဃာ့ကျင့်ဘက်တရားများကိုငြိမ်သက်သွားအောင်ပြုလုပ်ခြင်းလို့အဓိပ္ပာယ်ကငြိမ်သက်စေခြင်းတနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်စိတ်ရဲ့ရောက်ရက်ခံနေမှုကိုငြိမ်သက်စေခြင်းလူတွေမှာစိတ်ထဲမှာ excitement ဆိုတဲ့စိတ်ရဲ့လှုပ်ရှားမှုရောက်ရက်ခံမှုကြီးရှိတတ်တယ်စဉ်းစားကြည့်ပေါ့လောဘဖြစ်ရင်လည်းစိတ်မငြိမ်ဘူးမဟုတ်လားရောက်ရခတ်တာဒေါသဖြစ်နေရောရောက်ရခတ်တာပဲမောဟဖြစ်လို့မလုတ်တဲ့နာနဲ့လုတ်တဲ့နာခွဲခြားမသိဘူးမလုတ်တဲ့နာတွေလုတ်တယ်လုတ်တဲ့နာတွေမလုတ်ဘူးဆိုတဲ့အခါမှာလည်းစိတ်ကရောက်ရခတ်တာပဲအဲ့တော့ဒီသဘောဝတရားတွေစိတ်ထဲမှာပေါ်နေလို့ရှိရင်စိတ်လေးကငြိမ်သက်နေတာမဟုတ်ဘူးရောက်ရခတ်တယ်အဲ့ဒီရောက်ရခတ်နေတဲ့စိတ်ကလေးကိုငြိမ်သွားအောင်ကျင့်တဲ့အချက်တမထဘုခောဒါကြောင့်မို့ကျမ်းစာများမှာနိဝရဏဓမ္မေစိတ်ကိုပိတ်ဆို့ထားတဲ့ကုသိုလ်စိတ်မဖြစ်ရအောင်ဆို့ပိတ်ထားတဲ့နိဝရဏတရားတို့ကိုသမေတိငြိမ်သက်သွားစေတတ်ဣတိထသမထောကြောင့်တမထောတမထဆိုတာစိတ်ထဲမှာကုသိုလ်တွေဖြစ်မလာအောင်ဆုတ်ပိတ်ထားတဲ့ဆုတ်ပိတ်ထားတဲ့နိဝရဏတရားတွေကိုငြိမ်သွားအောင်လုပ်ပြီးတဲ့ဆွမ်းရည်တတ္တိရှိတဲ့တရားလို့ဒီလိုဆိုလို့အဲ့ဒါတမထဝိပဿနာဆိုတာကတော့ဝိဆိုတာထူးထူးခြားခြားပတ္တနာကြည်တတ်တယ်မြင်တတ်တယ်တမမြင်ရုံမြင်စင်မဟုတ်ဘဲနဲ့ထူးထူးခြားခြားကြည်တတ်မြင်တတ်လာတယ်ဘလို့ထူးခြားတော့ခါတိုင်းမြင်တဲ့အခါကျတော့ကိုယ့်ကိုယ်ကိုပိုင်နေဘဘဝငါပိုင်တယ်လို့မမြင်ဘူးလားပါဗျာအေးဒုဗ္ဗာကြီးကိုလည်းချမ်းသာတယ်လို့မမြင်ဘူးလားမြင်ပါဗျာမြင်တယ်ကိုကိုကိုစင်ထာဝရမြဲနေတယ်လို့မစင်သာမိလို့ရှင်ကိုကိုမြဲနေတယ်အရာခသိဟာမြဲနေတယ်လို့စိတ်ထဲမှာထင်တယ်ဆိုလိုတာကမြဲတယ်လို့မြင်တယ်ချမ်းသာတယ်လို့မြင်တယ်ကိုပိုင်တယ်လို့မြင်တယ်အဲ့ဒီအမြင်တွေကတာမန်မြင်ရုံးမြင်စဉ်မှားရတဲ့အမြင်တွေအဲ့ဒီအမြင်တွေတဲ့ထူးပြီးတော့ထိုးအမြင်မျိုးနဲ့ဆန်းကျင်ပြီးတော့မမြဲဘူးဆိုတာတွေမြင်လာတယ်တကယ်ချမ်းသာမဟုတ်ဘူးဆင်းရဲဆိုတဲ့သဘောတရားတွေမြင်လာတယ်ကိုယ်မပိုင်ဘူးဆိုတာတွေကိုမြင်လာတယ်အသေးစိတ်အဲ့ဒီလိုမြင်လာတဲ့အသိဉာဏ်ကိုဝိပဿနာလို့ခေါ်တာနော်မမြဲတဲ့သဘောဆင်းရဲတဲ့သဘောစိုးမပိုင်တဲ့သဘောဒီလက္ခဏာ၃ရပ်နဲ့ဆက်ပြီးတော့ရှုမြင်တတ်တဲ့ จิตแท้มีแท้ๆอติญญานก็วิปัสสนาแล้วขอเลยเออสึกย่องแยกขัดนี่ตากูเหงงก็อ๋องตมทัจจินสรแล้วจินติทุจาได้อมีไม่ชีเว้เนี่ยนิพพานโหญ่หมอกอยู่โหสรไม่ผิดไหนกูทุทุจาได้อมีนครูยาวยะด้วยวิปัสสนาจินสรก็เลยจินอย่างนั้นแต่ทีนครูหาอายุจินไม่ดูดิစိတ်အခြေပြုတဲ့နေရာချင်းမတူဘူးစိတ်ရဲ့အာယုံကို object လို့ခေါ်တယ် object ချင်းမတူဘူးလို့ပြောတာနော်သမထရဲ့အာယုံကအပေါ်ယံပြည့်ညက်လူတွေအမြည်တက်ထားတဲ့အတိုင်းပေါ်မှာစိတ်ကိုညင်ကောင်းလို့ထားဆိုလိုတာကပြည့်ညက်ကိုအာယုံပြုတယ်ပညာဆိုတာအမှန်တရားတော့မဟုတ်ဘူးဥပမာမဲ့လူတွေကဒါအဖြူလို့သတ်မှတ်ထားရင်ဒီအဖြူပဲအနီလို့သတ်မှတ်ထားရင်အနီအဝါလို့သတ်မှတ်ထားတာကအဝါအညိုရောင်လို့သတ်မှတ်ထားရင်အညိုဟောကာလနဲ့ပတ်သက်ပြီးလူတွေအများစု general consensus လို့အများကအတိမတ်ပြုလက်ခံထားတဲ့အပေါ်မှာအခြေပြုပြီးစိတ်ကလေးညိတ်အောင်လုပ်တယ်လောကမှာကြီးကျယ်တဲ့ဓာတ်ကြီးလေးပါအင်အားစုဒီလေးခုမြေရေလေမီဓာတ်ကြီးလေးပြအဲ့ဒီမြေကိုအယုံပြုပြီးတော့ပထဝီကတိုင်းလို့ခေါ်တာပေါ့မြေဆိုတဲ့အမည်ပြည့်ညတ်သဘောပေါ်မှာအခြေဆိုင်ပြီးတော့စိတ်တည်နေအောင်လုပ်တယ်ဒါပထဝီကတိုင်းရှုတယ်လို့ခေါ်တယ်ရည်ဆိုတဲ့အမည်ပြညတ်ပေါ်မှာအခြေပြုပြီးတော့စိတ်ကိုငြိမ်သက်အောင်ကြိုးစားတယ်လေးပေါ်မှာအမည်ပြုပြီးတော့လေးပေါ်မှာစိတ်ကိုစိုက်ထားပြီးတော့လေးရဲ့တိုက်ခတ်လှုပ်ရှားမှုပေါ်မှာစိတ်ကိုစိုက်ထားပြီးတော့စိတ်တည်ငြိမ်အောင်လုပ်တယ်ရည်ပြင်းပေါ်မှာစိတ်ကိုတည်ငြိမ်အောင်ထားပြီးတော့စိတ်ကိုတည်ငြိမ်အောင်ကြိုးစားတာအော်မြေရေလေမီတခုခုစိတ်ကိုငြိမ်အောင်အခြေပြုထားတဲ့ဓာတ်ကြီးလေးပါအဲ့ဒီဓာတ်ကြီးလေးပါအသွင်ကလန်းလေးကိုအာရုံပြုပြီးတော့စိတ်ကိုငြိမ်သက်အောင်လုပ်တယ်ဒါဝိပဿနာသမထချင်းစင်ကတူလို့လားသမထကိုအလေးနဲ့မသိတဲ့ပုဂ္ဂိုလ်တွေကျတော့ဘာဖြစ်တော့ဆိုရင်ပတိလေးစိတ်ပြီးတော့ဒီနေ့ကိုအရဟံကုန်းတော်ဆက်ပတ်ပတိပတ်အာယုံပြုပြီးတော့ပတိလေးပတ်နေတာကိုပဲတမထလို့ခေါ်နေကြတယ်နော်ပတိပတ်ကလေးစိတ်နေတာကိုတမထလို့ခေါ်တယ်ဂါထာလေးရွတ်နေတာကိုတမထလို့ခေါ်နေကြတယ်သူတို့ရောစိတ်ငြိမ်သက်မှုကိုမပေးနိုင်ဘူးလားဆိုပေးနိုင်တယ်ပေးနိုင်တယ်လို့တော့ပေးပါတယ်ဒါပေမဲ့တကယ်မှန်ကန်တဲ့ systematically ပေါ့တကယ်စနစ်တကျသမထချင်းစဉ်တစ်ခုကိုရှင်းဖို့လိုတချို့ကလည်းသမထနဲ့နိဗ္ဗာန်မရောက်ဘူးသမထမကျင့်ကောင်းဘူးလို့ဆိုသလိုလိုပြောတာမျိုးတွေလည်းရှိတယ်အမှန်ကတော့သမထနဲ့ဘုရားဟောထားတာကျင့်ကောင်းပါကျင့်ရတယ်မြတ်စွာဘုရားကိုယ်တိုင်လည်းသမထအချင်းကျင့်တာပဲသမထလည်းကျင့်ရမှာပဲဝိပဿနာလည်းကျင့်ရမှာပဲဒီလမ်းစဉ်နှစ်ခုစလုံးကိုမြတ်စွာဘုရားကလက်ခံပြီးတော့ကျင့်သုံးတယ်။တို့တော့ရွေချက်မှန်ရ။အခုဒီကကဂါထာရွတ်ပြီးတော့ပရိစိတ်နေတာကိုတမထလို့ဆိုတော့တမထရဲ့ခုံဟာသေးသိမ့်နေတယ်။တမထခုံကအမတန်သေးသိမ့်သွား။တမထဆိုတာအစင့်မြင့်နေတော့။အစင့်မြင့်တဲ့တမာရီချင်းစဉ်တစ်ခုပဲ။မြတ်စွာဘုရားကိုယ်တိုင်ကိုယ်ကဘာဝိတ္တပပေါ်မြအထုရမယ်တရားနှမျိုးတဲ့အဲ့ဒီတရားနှမျိုးဆိုတာဘာလို့ဆိုရင်တမထနဲ့ဝိပဿနာဒီလိုဟောတာနော်တမထနဲ့ဝိပဿနာအဲ့တော့တမထချင်းစဉ်တစ်ခုကိုကျင့်ပြီဆိုလို့ရှိရင်ခုနကပြောရတဲ့ပညာအယုံတစ်ခုခုပေါ်မှာအခြေပြုရ
ပရမအာယုဘောမှာအခြေပြုတာမဟုတ်ဘူးပြဉ္ညတ်ဘောမှာအခြေပြုတယ်။ဓာတ်ကြီးလေးပါးဘောမှာအခြေပြုလို့လည်းရတယ်။ကာလလို့ခေါ်တဲ့အစင်းရောင်လေးမျိုးဘောမှာအခြေပြုလို့ရတယ်။အကာသလို့ခေါ်တဲ့ space လေးဟာပြန်ဟောလဲအခြေပြုလို့ရတယ်။အလောကလို့ခေါ်တဲ့အလင်းရောင်ပေါ်မှာလည်းအခြေပြုလို့ရတယ်ဒါကတိုင်းခေါ်တယ်အဲ့ဒီကတိနာ object တွေပေါ်မှာအခြေပြုပြီးတော့သမထချက်စဉ်တစ်ခုချင်လို့ရတယ်တော့မဟုတ်လို့ရှိရင်လူတိုင်းလူတိုင်းက24နာရီအသက်ရှူနေကြတာဖြစ်သောကြောင့်မိမိနှာခေါင်းကထွက်နေတဲ့ထွက်လေဝင်လေကိုအခြေပြုပြီးတော့လည်းသမထချက်စဉ်တစ်ခုချင်လို့ရတယ်ခန္ဓာဘုရားကုံတော်ပွားပြီးသမထခြင်းစဉ်ကိုကျင့်လို့မရဘူးလားဆိုရသို့သောဆံရနိုင်တော့မဖြစ်ဘူးဘာဖြစ်လို့မဖြစ်ဘုရားကုံတော်ဆိုတာအလွန်လေးနဲ့ဂုဏ်တော်ကိုမရောက်ခဲနဲ့အရဟံအရဟံအရဟံဘုရားကုံတော်ကိုအာယုံမရောက်ခဲနဲ့စလုံးပေါ်မှာပဲသို့မဟုတ်ပတိလုံးပေါ်မှာပဲဆက်ရောက်နေလို့ရှိရင်တော့ဒါဘုရားလူတတိလို့ခေါ်ဖို့တောင်းမှာပဲအပြည့်ဝခေါ်ဖို့ခက်တယ်ပေါ့နော်ညာသွားချင်းအရဟံအရဟံဆိုတော့ဘာမှမသိဘူးသိုးနေတယ်ဆိုပြီးရင်တထောင်ကြည့်အောင်စိတ်နဲ့ဆိုအရဟံအရဟံတထောင်ကြည့်အောင်ဆိုတယ်ဘာနဲ့သတ်တူနေတော့ဆိုမန္တရမန္တရွတ်နေတယ်လည်းသတ်တူပေါ့အကျိုးမရှိဘူးလို့ပြောတာမဟုတ်ဘူးတမထချင်းစဉ်အစစ်မဟုတ်ဘူးပြည့်နော်အကျိုးမရှိတာမဟုတ်ဘူးလုံးတော့တော့အကျိုးရတော့ရှိတယ်။လုံးဝမရှိဘူးတော့မဟုတ်ဘူး။သို့တော့စနစ်တကျလုံးတဲ့နဲ့ပေါ့။အရဟံကုံတော်ကိုတမထချင်းစဉ်တစ်ခုအနေနဲ့ချက်မဲ့ဆိုလို့ရှိရင်တကယ်ကိုထုခုံတော်ရဲ့အလေးအနက်နားလေ။အရဟံကိလေသာခတ်သိမ်းကိုဖယ်ရှားပြီးတော့မြတ်စွာဘုရားလို့ဆိုတဲ့အဓိပ္ပာယ်ကိုအာယုံကြည့်ချင်လို့ရှိရင်အော်ငါ့မှာလောဘဆိုတာလည်းရှိတယ်ဒေါသဆိုတာလည်းရှိတယ်မောဟဆိုတာတွေလည်းရှိတယ်မာမနတွေဆိုတာလည်းရှိတယ်ငါမြတ်စွာဘုရားမှာလောဘဆိုတာလည်းလုံးဝမရှိဘူးဒေါသဆိုတာလည်းလုံးဝမရှိဘူးမာမနဆိုတဲ့ကိလေသာတွေဆိုတာလည်းလုံးဝမရှိဘူးကိလေသာခတ်သိမ်းလို့ဖယ်ရှားပြီးထားပါလားကုသဏမှာလောဘဖြစ်တာဒေါသဖြစ်တာမောဟဖြစ်တာတွေကိုအာရုံပြုပြီးမြတ်စွာဘုရားမှာဒါမျိုးမရှိဘူးဆိုပြီးတော့အာရုံပြုပဲဆိုရင်ကိလေသာဆိုတာတွေဖယ်ရဖယ်ရှားပြီးပြီဆိုတဲ့ဒိဋ္ဌိပေါ်ပေါ်လာအဲ့ဒါပေါ်လာပြီးတော့မြတ်စွာဘုရားရဲ့ဂုဏ်တော်တွေမှာပဲစိတ်ကထတ်တလဲလဲဖြစ်နေရအဲ့ဒါလို့စိတ်အစဉ်ကထတ်တလဲလဲဂုဏ်တော်တွေမှာရောက်ပြီးတော့တစ်ချိန်မကနှစ်ချိန်မကအချိန်ချင်းတဏှာရင်ဖြစ်စေနှစ်နာရင်ဖြစ်စေဂုံတော်ထဲမှာပဲစိတ်ကရောက်နေရအဲ့ဒါလို့ရောက်နေမှဘုရားနဲ့တတိအဲ့ဒါလို့မဟုတ်ပဲနဲ့ပတိလုံးကလေးပဲ6666နဲ့နှုတ်ပြီးတော့တကယ်နေမယ်ဆိုလို့ရှင်ပတိလုံးမယ်စိတ်ကရောက်နေမယ်သုံးမဟုတ်ဘဏ္ဍပတ်ပြည့်ပြီလေအပတ်ပြည့်ဖို့စိတ်ကစောနေတယ်ဆိုလို့ရှင်အရင်အတွက်ခဏန်းလေးပေါ်ရောက်ဖရာကုံတော်မမရောက်ဘူးစိတ်အဲ့တော့ခဏန်းပေါ်အာရုံပြုပြီးတော့နေလို့ရှိရင်ဘုရားကောင်အာရုံပြုတယ်ဆိုတာမဖြစ်နိုင်ဘူး။ဒါကဘာကိုစဉ်းရင်စဉ်းစားကြည့်ပေါ့။ကိုယ်ပရိစိတ်နေတာဟာဘုရားကောင်တော်ပေါ်အာရုံရောက်ခဲ့လား၊သို့မဟုတ်ပတိလုံးပေါ်အာရုံရောက်နေလားလား၊သို့မဟုတ်စလုံးပေါ်မှာအာရုံရောက်နေတာလားဆိုတာစဉ်းစားကြည့်ပေါ့။တကယ့်ခေါင်းတော်လို့ဆိုတာအည်အသွေးကိုခေါ်တာ။မြတ်စွာဘုရားရဲ့တကယ့်ထူးခြားတဲ့အည်အသွေးတွေပေါ်မှာအာယုရောက်နေမှစိတ်ထဲမှာကြည်နူးပြီးတော့ပီတိဖြစ်လာ။အဲ့ဒါလို့ဖြစ်လာပါလားဗုဒ္ဓဘာသာတည်။အဲ့ဒါလို့မဟုတ်လို့ရှင်အရဟံအရဟံတမန်တမုံတော်နဲ့ဆုံးနေလို့ရှင်ဘာနဲ့တူတော့ရှင်မန္တရာရွတ်နေတာနဲ့တူတယ်။မန္တရာရွတ်တာတွေကလည်းပဲသူကလည်းသူထိုက်တဲ့လောက်တော့အကျိုးရှိကောင်းရှိနိုင်တယ်ပေါ့။သို့တော့အနောင်ပြက်လွယ်တယ်အနောင်အဆင့်တန်းနေတယ်ပေါ့ဒါတွေကအဲ့ဒါတွေကိုတမထလို့တောင်းခေါ်ဖို့မကောင်းတဲ့အရာတွေပေါ့အဲ့ဒါတွေနဲ့တွဲပြီးတော့တမထနာမည်ပြက်နေတယ်လို့ဖြစ်တယ်ပေါ့
အဲ့တော့သရထချင်းစဉ်ကိုစနစ်တကျချင့်မြင်ပြီဆိုလို့ရှိရင်ကတိုင်းကိုအာရုံပြုမှလာသို့မဟုတ်ထွက်ပြီးဝင်လေးကိုအာရုံပြုပြီးတော့ချင့်မှလာတခုကိုရွေးရပဲချင့်စဉ်ပဲချင့်ချင်းချင့်တော့မယ်ဆိုရင်နံပါတ်1ကိုချင့်တည်လားသောက်တည်ရကိုချင့်တည်လားသောက်တည်ရကိုချင့်တရားမကောင်းတဲ့ပုဂ္ဂိုလ်ဟာ စိတ်ကလေးကိုအာရုံတစ်ခုတည်းထားဖို့ကြိုးစားတာနဲ့တရားနဲ့ပုံရိပ်တွေညောင်ပြားစွာစိတ်ထဲမှာတိုးဝင်လာတယ်အဲ့ဒါနဲ့ပဲတမထဒီတမာတိဆိုလိုမမရနိုင်ပါဘူးเนาะကိုမလို့ခြင်းနဲ့ပုံရိပ်တွေကမျက်စိထဲမှာစိတ်ထဲမှာပေါ်လာတတ်တယ်တဲ့အဲ့ဒီပုံရိပ်တွေမပေါ်ရအောင်စိတ်အစဉ်လေးကြည်လူပြီးတော့စိတ်ချမ်းသာမှုရအောင်ဘာလို့ ကိုချင်းတရားကိုကောင်းအရင်ဆောက်တည်ရလူဆိုလို့ရှင်၅ပါးသီလကိုပြန်ပြီးတော့ဆောက်တည်ရမယ်ဆောက်တည်ပြီးတဲ့အခါသီလကိုဆင်ញင်လိုက်ပန္နတိပါဒကိုလည်းငါလုံယုံနေခုချိန်ကစပြီးငါဘယ်ကောင်းမှတတ်ထားတာမရှိဘူးပန္နတိပါဒသူများအသက်ကတတ်ချင်းကငါရှောင်ထားတယ်ဒီတိတ်ခါဘုံလည်းငါမှာပြည့်စုံနေတယ်လို့စဉ်းစားကြည့် ပထမဆုံးတွေးရအဲ့ဒါလေးတွေအရင်တွေးအဋ္ဌနာဒနာပြည့်စုံဆောင်တဲ့ငါမခိုးဘူးငါသိစင်ကျင်းနေတယ်ကာမိတ္တမိစ္ဆာစာရသူတော်ဘာသားများကိုလည်းစိတ်နဲ့တောင်မပြတ်ပါဘူးသိစိတ်စင်ကျင်းနေတယ်လေလီတဲ့စကားကိုလည်းငါမပြောဘူးမူတာဝါဒလည်းစင်ကျင်းနေတယ်သူရမေရယသိတေရဘီယာ ကာသဘာတခုမှငါမတော့ဘူးဟောဒါလည်းငါမှပြည့်စုံတယ်ကိုတိလာလေးကိုကိုတွေးလိုက်တာနဲ့တကယ်နဲ့ဘာဖြစ်တယ်စိတ်ကလေးကချိန်နူးလာစိတ်ကလေးချိန်နူးလာအဲ့ဒီချိန်နူးလာတဲ့စိတ်ကလေးကိုခုနကကိုအားထုတ်မဲ့တမထ object ပုံကပယ်ဆောင်ပြီးတော့သွားရမယ်အဲ့ဒါလေးနဲ့သွားအဲ့ဒါလိုမဟုတ်ဘဲနဲ့ ကိုချင်းတည်လာလို့ဆောက်တည်မှုမပြုဘဲနဲ့ဒီတိုင်းသွားလို့ရှင်ဘာတွေဖြစ်လာတော့လို့ဆိုစိတ်ကကနာမငြိမ်ဘူးကိုလုတ်ခဲ့တာတွေပြန်မြင်နေနော်စိတ်ကနာမငြိမ်ဘူးကိုမဟုတ်တာတွေပြန်ပြီးတော့မြင်လာတဲ့အခါစိတ်ထဲမှာပုံရိပ်ကြီးတွေပေါ်လာလို့အမာရိတရားမရနိုင်ဘူးတဲ့ကိုမရနိုင်ဘူးကိုမမြင်ရင်လည်းအာယုန်တွေကအတင်းထိုးဝင်လာတတ်တယ် ဒါကြောင့်မို့မြတ်စွာဘုရားကသီလံအဝိပတိတာရယကိုချင်းသီလဟာစိတ်နှလုံးကြည်တာဖို့အတွက်လောရတယ်စိတ်နှလုံးကြည်တာဖို့ဆိုတာသိအရေးကြီးတယ်ပေါ့အဲ့ဒါကြောင့်မို့လို့ကိုချင်းသီလကိုအရင်မြတ်စွာဘုရားကသမထချင်းစဉ်ဖြစ်ဖြစ်ဝိပဿနာချင်းစဉ်ဖြစ်ဖြစ်ကျင့်တော့မယ်ဆိုလို့ရှိရင် ဒီလေပဋိဌာယကိုချင်းတရားပေါ်မှာရပ်တည်နေအောင်ကြိုးစားပါဇဟန်တော်တွေဆိုလို့ရှင်၂၂၀ခုနှစ်တော်သိက္ခာပုဒ်တွေကိုပြန်ပြီးတော့တန်ရှင်းအောင်ကိုယ့်ကိုပြုပြင်ပြီးတော့မမယင်ရင်လုံးမိတဲ့ကျွလုံဖောက်ပြတဲ့သိက္ခာပုဒ်တွေမရှိသေးရကိုချင်းတိလဖြူစင်အောင်ကြိုးစားရကြိုးစားပြီးတဲ့အခါကျတော့မှ စိတ်ချင်းနှုတ်မှုဖြစ်အောင်ကိုယ်ချင်းတိလာကိုအာရုံပြုပြီးတော့စိတ်ချင်းနှုတ်မှုလေးရအောင်လုပ်ပြီးဆိုတော့မှအဲ့ဒီချင်းနှုတ်မှုလေးကိုအခြေခံပြီးတော့တမထအာယုံတစ်ခုကိုသင်သွားရမယ်ဒါစတဲ့တို့ဆိုအဲ့တော့ရှင်းဥစွာလုတ်တဲ့လုတ်ထိုက်တာတွေမလုတ်ဖဲနဲ့ကောက်ထည့်ပြီးတော့ကမ္မထအောက်ထိုင်လိုက်မယ်ဆိုလို့ရှင် အောင်မြင်မှုဆိုလို့ဘယ်လိုလုပ်ပါလဲအောင်မြင်မှုဆိုလို့တိပြာမပြောနဲ့ထမင်းချဲ့ရင်တောင်မှပြင်ရတယ်မဟုတ်လားတိပင်းလေးတစ်ပင်မျိုးစေ့လေးတစ်ခုချရင်ရောမပြင်ရဘူးလားစိုက်ပြိုးမဲ့နေရာကိုပြင်ရတယ်ဆင်ရတယ်မြေပန်ဆင်းတာလုပ်ရတယ်ရှင်းဥစွာလုပ်ရမယ့်အလုပ်တွေလုပ်ကုန်တော့ ကိုယ်လည်းတရားထုတ်တော့မယ်ဆိုလို့ရှင်ကိုလက်တန်ရှင်းလာကအစကိုချင်းတရားတန်ရှင်းလာအထိကို ကိုယ့်ကိုယ်ကိုယ်တန်ရှင်းရေးတွေအလုံးလုံးပြီးပြီဆိုတဲ့အခါမှာကိုယ်ချင်းတရားပေါ်မှာအာရုံပြုပြီးစိတ်ကလေးဟာကြည်လူလာပြီးဆိုမှအလုပ်ကိုစတင်တယ်အဲ့ဒီအချိန်မှာဂျာရကအနောက်ရှက်တွေပေါ်လာလို့ရှိရင်ခန္ဓာရည်ရှိအောင်မလုပ်ရသေးတယ်ဆိုရင်ကိုယ့်ကိုယ်ကိုယ်ဖျားကိုစွန့်လို့ထားပါဒါကတော့အထက်ကစရာတွေကလည်းအကျံပေးတဲ့စကားတစ်ခု အဲ့ဒီကုကျုံးလာတဲ့အခါလူကကြောက်တတ်တယ်ကြောက်လာတဲ့အခါကျတော့ကုလုပ်တဲ့လုပ်ငန်းတစ်ခုကမအောင်မမြင်ဖြစ်လာမစွန်စားရဲဘူးအဲ့ဒီလိုမဖြစ်အောင်ဘာလို့ထားကိုယ်ခန္ဓာကိုယ်ကြီးကိုဘုရားကိုလှူလိုက်လှူထားလိုက်တဲ့ကြောင့်ဒါဆိုတော့ကိုယ်အနယ်ရှိတယ်ငါမှမဟုတ်ပဲငါဘုရားလှူထားတာကြီးပဲဟော တွေးလို့ရအဲ့လိုတွေးလိုက်လို့ရှိရင်ရဲတင်းတဲ့စိတ်တွေကိုယ်တဏ္ဍာမှာရတယ်စိတ်ဆိုတာဒီလိုတွေးရင်တမျိုးဖြစ်တယ်ဟိုလိုတွေးရင်တမျိုးဖြစ်တယ်အဲ့တော့မှန်ကန်တဲ့အတွေးကလေးနဲ့တွေးပြီးတော့စိတ်အားတွေကိုပြန်ဖြည့်ပေးရတယ်လို့သူတို့ပြောတာနော်နောက်တစ်ခုကကမ္မဋ္ဌာန်ကိုလုပ်တဲ့လုပ်ထိုင်တဲ့ကိစ္စတကူကဘာလို့လို့လို့ရှိရင်တခါတည်းရန် နှုတ်မဆောင်စည်းပဲနဲ့သူတော်ကောင်းတွေကိုပြမမိတာမျိုးဖြစ်တတ်တယ်စွတ်စွဲမိတာမျိုးဖြစ်တတ်တယ်အဲ့ဒါလို့စွတ်စွဲမိထားလို့ရှင်လည်းပဲဒါကြီးကအနောက်အချက်ဖြစ်တတ်တယ်တဲ့ဒါကြောင့်မို့လို့အကယ်၍များသူတော်ကောင်းတွေစွတ်စွဲမိလို့ရှိရင်ဝင်ချပါလေကြောပါလေကိုယ်စိတ်ဒီလိုကြောဝင်ချလိုက်ခြင်းအပြင်ကိုယ်စိတ်ထဲမှာတင်းကျပ်နေတာတွေဘာမှမရှိတော့ စဉ်းစားလိုက်လို့ရှင်ဟာလုံးတဲ့နာတွေကလုံထားပြီးပြီဆိုစိတ်ဟာတွေးလိုက်ဘယ်ဆောင်ကဘယ်ကားပဲတွေးတွေးကြည်နူးမှုပဲရတယ်။တန်လျာဖြစ်เสียမရဘူး။ကြောက်เสียမရဘူး။စိတ်တင်းကျပ်เสียတွေမဖြစ်ဘူး။အဲ့ဒါတွေစိတ်ရဲ့တင်းကျပ်မှုတွေကိုဖြေလျော့နိုင်စေရန်အတွက်လုံတဲ့လုံထားတာတွေကိုလုံးဝမဲဒါသမထချက်ချင်းချက်ပြီးဆို အဲ့ဒီတော့အာနာပါနဆိုတဲ့ထွက်လေဝင်လေနည်းတစ်ခုလူတိုင်းလူတိုင်းကနှစ်ဆယ်လေးနာရီနှာခေါင်းကအသက်ရှူးနေတာဖြစ်တယ်။ဒါလေးကရှားပါးပစ္စည်းမဟုတ်ဘူးလူတိုင်းလူတိုင်းကိုယ်ပိုင်အနေနဲ့ရှိနေကြတယ်။အဲ့ဒီကိုယ်ပိုင်ရှိနေတဲ့အာယုံလေးပေါ်မှာအခြေပြုပြီးတော့သမထချင်းစဉ်တစ်ခုကိုချင့်ကြည့်။တမထတစ်ခုချင်းစဉ်တစ်ခုချင်း အဲ့ဒီအာနာပါနဆိုတဲ့ချင်းစဉ်တစ်ခုဟာတမထပုံပုံရုပ်ရုပ်ဖြစ်သွားလို့ရှင်ပထမဇံကိုလည်းရစေနိုင်တယ်ဒုတိယဇံကိုလည်းရစေနိုင်တယ်တတိယဇံလည်းရတယ်စုထဇံလည်းရတယ်စုလိုလားဇံအားလုံးကိုရနိုင်တယ်ပြောနော်အာနာပါနဇံအားလုံးကိုရတယ်ဂေါတမမြတ်စွာဘုရားရဲ့အလောင်းတော်တွက်ပြီးတော့တရားချက် ချောင်းလိုက်ပါလုံးတော့မမှန်ကန်တဲ့လမ်းစဉ်လေးလိုက်ပြီးတော့ခန္ဓာကိုယ်ကိုပြန်မှန်ခံပြီးတော့ချင့်ခဲ့တာအဲ့ဒီချင့်နေတဲ့အချက်တွေကမှားတယ်နောက်ဆုံးမှန်ကန်တဲ့လမ်းစဉ်ကိုတွေ့ပြီးတော့ချင့်တဲ့အခါဘာကမ္မထာအထုတ်တော်လို့မင်းအာနာပါနကမ္မထာအထုတ်ဘုရားအလောင်းတော်အထုတ်ခဲ့တဲ့ကမ္မထာအာယုံဟာဘာလို့ဆိုထွက်လေဝင်လေပါအဲဘုရားဖြစ်ဖို့ချင့်တဲ့အချက်ဟာလည်းထွက်လေဝင်လေပဲ ရဟန္တာဖြစ်ဖို့အကျင့်ဟာလည်းထွက်လေဝင်လေပဲဇန်တရားတွေဘုရင်တရားတွေကိုရကျင်လို့ရှင်လည်းထွက်လေဝင်လေပဲထွက်လေဝင်လေရဲ့တန်ဖိုးကလောက်ကြီးတယ်လေလူတွေမှာ၄၀နဲ့မြတ်အသက်ရှင်ဖို့အတွက်ဒီလေလေးဟာရှူလိုက်ထုတ်လိုက်ရှူလိုက်ထုတ်လိုက်လုံးနေကြတာမဟုတ်လားအဲ့ဒီလေလေးကိုအသုံးမချဘူးဆိုလို့ရှင်အလားအပတ်ကုန်မသွားဘူးလား နော်လောကမှာလူတွေဟာဒါကြောင့်မို့လို့ဘာလဆိုတာတဲ့အသက်ရှူရှူတတ်တယ်တဲ့အသက်ရှူတဲ့၄ပေါ်မှာအသုံးချပြီးဘာပညာမှမရတာဘာလို့ခေါ်တယ်ဘာလရဲ့အဓိပ္ပာယ်တစ်ခုဖွင့်ထားတယ်လူတိုင်းလူတိုင်းကလူတွေတွေမကဘူးလေတိရိစ္ဆာန်တွေအသက်ရှူတဲ့တိရိစ္ဆာန်တွေမှန်တယ်ဗျ ဒီလိုပဲရှုခဲရှုခဲလုပ်နေတာပဲလေနှာခေါင်းကရှူလိုက်ထုတ်လိုက်ရှူလိုက်ထုတ်လိုက် ဒီလေးလေးဟာအသက်ရှင်ဖို့အတွက်လေးပဲအသုံးချတယ်ဘာအတွက်မှအသုံးမချဘူးအေးသူတော်ကောင်းတွေကတော့ကိုယ်တဏ္ဍာမှာ24နာရီအစဉ်ဆက်မပြတ်ဖြစ်ပြီးအသက်ရှင်ဖို့အတွက်များစွာအသုံးဝင်နေတဲ့ဒီလေးလေးကိုကမ္မထာအာယုံတစ်ခုဖြစ်ဖြစ်အသုံးချလိုက်မယ်ဆိုလို့ရှိရင်ကိုပါရမီကလည်းရှိတယ်ကျိုးလည်းကျိုးစားတယ်စိတ်ဆန္ဒတွေကလည်းလုံလောက်တယ်ဆိုလို့ရှိရင်ဒီပုဂ္ဂိုလ်ကစံနေမဖို့ရရပြီးနိဗ္ဗာန်ရှိအောင်ရတော့နိုင်တာပဲဒီလိုနဲ့ရဘုရားမြတ်စွာဘုရားအလောင်းတော်ဟာဟောဒီထွက်လေဝင်လေလေးပေါ်မှာအခြေပြုပြီးတော့စံတရားတွေရတာသောဇံတရားတွေကိုဝိပဿနာအဖြစ်ပြောင်းလဲပြီးတော့ရှုမှတ်လိုက်တဲ့အခါကျတော့ဝိပဿနာချင်းစဉ်တစ်ခုအောင်မြင်မြင်ပေါက်သွားလို့မဲ့လေးပါအဆင်းအဆင်းကူပြီးနောက်ဆုံးဖျားစွာဖြစ်သွားတာ။ဒီချင်းစဉ်ကဒီအာရုံနဲ့သွားတာနော်။အေးဒါကြောင့်မလို့တပ္ပတ္ထချင်းစဉ်တစ်ခုကိုချင်းတော့မယ်ဆိုရင်ထွက်လေဝင်လေလေးကိုဘယ်ပုံသုံးချခန္ဓာကိုယ်ဣရိယာပုတ်တစ်ခုရွေးရဣရိယာပုတ်တစ်ခုရွေးနေစာလမ်းလျှောက်နေမယ်ဆိုလို့ရှင်လှုပ်ရှားနေသည့်အတွက်ကြောင့်စိတ်ကလမ်းကိုကြည့်ရတာတစ်မျိုးထွက်လေဝင်လေကိုရှုရတာတစ်မျိုးဆိုပြီးတော့လမ်းလျှောက်ပြီးထွက်လေဝင်လေမှတ်မယ်ဆိုလို့ရှင်စိတ်ဟာအလုတ်များတယ်အဲ့ဒီနေရာလည်းမသိတော့ဘာဖြစ်လို့လမ်းလည်းကြည့်အောင်မယ်ထွက်လေဝင်လေလည်းရှုအောင်မယ်ဆိုအလုတ်တွေမပေါ်ဘူးလားမကြည့်ရင်လည်းခလုတ်တိုက်မယ်လေနော်ကလုတ်တိုက်ပြီးလဲနိုင်တယ်။တကယ်လို့လမ်းလေကြီးရအောင်မယ်ထွက်လေဝင်လေလဲရှိအောင်ဆိုအလုပ်ရှုပ်။အဲ့ဒါကြောင့်လမ်းလျှောက်ပြီးတော့အထုတ်။မတ်တရအထုတ်လို့ရှင်ခန္ဓာကိုယ်ကြီးလဲမတော့အောင်ထိန်းထားရအောင်ပဲတည်း။ဟောအလုပ်တစ်ခုပိုးလိုက်တယ်။အဲ့ဒီတော့အထုတ်မယ်ဆိုကြလို့ရှင်လည်းလုံလောက်ဝီရိယကညော့ပြီးမကြခင်အိပ်ပျော်တော့။အဲ့ဒီစနစ်ကတော့စိတ်ခံတော့အကြီးတယ်။တကယ်လို့လဲလျောင်းပြီးအတ္တိရာဘုတ်လဲလျောင်းနေတာလည်းမမှန်ဘူးလမ်းလျှောက်နေရင်လည်းမကောင်းသေးဘူးထိုင်လဲလျောင်းနေရင်လည်းမကောင်းဘူးလမ်းသွားနေရင်လည်းမကောင်းဘူးရပ်နေရင်လည်းမကောင်းဘူးအကောင်းဆုံးဣရိယာဘုတ်ကပါလို့ဆိုလို့ရှိရင်မတ်မတ်ကလေးထိုင်နေတဲ့ဣရိယာဘုတ်ကငြိမ်သက်တယ်တကယ်လို့အာနာပါနကမ္မထာအထုတ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းကမြတ်စွာဘုရားကပန်လင်ကံအာဟုစိတ်တော်တင်ရင်ခွေးထိုင်ပါတဲ့ခန္ဓာကိုယ်တင်ရင်ခွေးထိုင်လိုက်တဲ့ဆိုလို့ရှင်ခါထက်ခန္ဓာကိုယ်လေးကိုဆန့်ထားတင်ရင်ခွေးထိုင်လိုက်တဲ့အခါကျတော့လူဟာလှုပ်ရှားမှုနဲ့ပြီးတော့ငြိမ်သက်မှုကိုဥစားပေးတာအိတ်နေတာလို့လည်းဒီစိတ်ခံလုံးလာမဟုတ်ဘူးလမ်းလျှောက်နေတာတို့မတ်တရနေတာတို့လို့မဲတင်းစရာလည်းမရှိဘူးဒါကြောင့်မလို့တင်ရင်ခွေးထိုင်အမျိုးသမီးတွေဆိုရင်ထက်ဝက်ပလင်ပေါ့အမျိုးသားတွေကတင်ရင်ခွေးထိုင်ရောတင်ရင်ခွေးထိုင်ပြီးတဲ့အခါကျတော့ခါထက်ကိုယ်ကိုဆန့်ကန်ကလေးထားတဲ့ဘာဖြစ်လို့ဆန့်ကန်ကလေးထားခိုင်းတာလို့ဆိုရင်ခါမှာအယိုးအစစ်ကလေးတွေရည်ပြည့်ကြည့်မယ်ဆိုရင်18ခုလောက်ရှိအဲ့ဒီအယိုးလေးတွေကမတ်မတ်ကလေးထားမှမထားဘဲနဲ့ခါလေးကုန်းနေမယ်ဆိုရင်အယိုးလေးရဲ့တစ်ခုနဲ့တစ်ခုဖိနေသည့်အတွက်ကြောင့်ကြာလို့ရှိရင်ခါခိုက်တဲ့ယောဂခါညောင်းတဲ့ယောဂဝေဒနာခါအောင်တဲ့ဝေဒနာတွေဖြစ်လာနိုင်တယ်။ဒါကြောင့်မို့ခန္ဓာကိုယ်ရောခေါင်းရောမတ်မတ်ကလေးထားလို့ပြောတာနော်။စာပေကဒီတရားထိုင်ခြင်းကိုသိချတဲ့လေတန်လင်းကံအာဘုဇိတ်တော်တင်မြင်ခွေးထိုင်ပြီးဥဇုံကာယံပဏိဒါယခါထက်ခန္ဓာကိုယ်ကိုမမတ်ကလေးထားခေါင်းထီအောင်မမတ်ကလေးထားမမတ်ကလေးထားတဲ့အခါကျတော့အစ်စ်ကလေးတွေကဖြောင်းတကူလုံးမှရှိတယ်အစ်စ်ကလေးတွေကဖြောင်းပြီးမမတ်နေအဲ့ဒါလို့နေပြီးတဲ့အခါကျတော့ပရိမုခံတတိဥပတ္ထပိတောအာယုံဘက်ကိုစိတ်ကိုလွတ်လိုက်အာယုံကိုစိတ်ကိုဥတည်တာပရိမုခတတိယဥပတ္ထပိတဝါဘယ်လိုတတိထားမလို့ဆိုလို့ရှိရင်နှာခေါင်းကနေကလေးထွက်နေတဲ့နေရာထိတဲ့နေရာလေးကိုတတိထားလို့ပြောနာဒီပြားလေးမှာအေး
နှခမ်းတူတဲ့လူကြတော့နှခေါင်းရမှာထိနှခမ်းရှည်တဲ့လူကြတော့နှခမ်းထိတ်ရှားမှာလေလေရတာထိဆိုလိုတာကဘယ်လိုပုဂ္ဂိုလ်ပဲဖြစ်ဖြစ်ကိုယ်နှခေါင်းမှာအသက်ရှူသွင်းလိုက်တဲ့အခါနေထိတဲ့နေရာရှိတ်ထုတ်လိုက်တဲ့အခါမှာနေထိတဲ့နေရာအဲ့ဒီထိတဲ့နေရာလေးကိုစိတ်ကိုထားပါလို့ပြောတာနော်ဒါတော့ဒါကျင့်စဉ်ကျင့်တော့မယ်အာနာပါနလည်းဆိုလို့ရှိရင်အဲ့ဒီလိုလေလေးကိုမှန်မှန်ကန်ကန်မှန်မှန်လေးနဲ့ဖြည်းဖြည်းလေးရှိအေးတချို့ကြတော့သမာဓိမရနိုင်လို့သမာဓိရအောင်ဆိုပြီးတော့ပြင်းပြင်းထန်ထန်ရှူတဲ့နေလည်းရှိတယ်အဲ့ဒီနေကတော့ဆာလာပိလာနေမဟုတ်ကြိုက်တဲ့ပုဂ္ဂိုလ်တွေကလုပ်နေကြတာနော်ရှုခဲရှုခဲလုပ်တဲ့နေကအဲ့ဒါကြာလို့ရှိရင်မောပြီးတော့သွားတတ်တယ်လူကမောသွားအဲ့ဒါကြောင့်မလို့ပင်ကိုရှူနေကြအနေထားလေးခန္ဓာကိုယ်မှာပင်ကိုရှူနေကြအနေထားလေးတိုင်းရှူရပါမှန်မှန်စိတ်တွေဘာတွေအကုန်လုံးဖြည့်လျော့ထားလိုက်တင်းရှင်းကြီးလုံထားလိုက်အာယုန်လေးတစ်ခုပေါ်မှာစိတ်ကလေးကိုလွတ်ထားပြီးတော့စိတ်လေးကိုငြိမ်းနေအောင်စိတ်ထဲမှာတင်းကျပ်နေတာမရှိသေးပဲနဲ့ခန္ဓာကိုယ်ထဲမှာလည်းတင်းကျပ်နေတာမရှိသေးပဲနဲ့အားလုံးအကျော်တွေဖြည့်လျော့ပြီးတော့နာလေးရောက်ပေါ်မှာလေလေးထိတဲ့နေရာကိုစိတ်ကိုငြိမ်ကောင်းထားပါလို့သူပြောတာ။အဲ့လိုထားလိုက်တဲ့အခါကျတော့ရှုရင်လေလေးကိုအာရုံပြုပြီးတော့နေရင်းကနေစိတ်ကလေးငြိမ်လာတယ်။နော်ခက်လေဝင်လေလေးကိုဒီလိုရှုမှတ်နေတာကိုဒါကိုဗာနမိတ်လို့ခေါ်တော့ဆိုရင်ပရိကံမနမိတ် preliminary object.sign of preliminary ပါတော့ပြင်ဆင်ပေးနေတဲ့အာယုနမိတ်လို့ပြောတာနော်အဲ့ဒီအာယုနမိတ်ကလေးဟာအတော်လေးကြားလာတဲ့အခါကျတော့တတော်ကိုထင်းထင်းရှားရှားပေါ်လာတယ်စိတ်ထဲမှာတတော်ထင်းထင်းရှားရှားကြီးဖြစ်တာတတော်ထင်းထင်းရှားရှားဖြစ်လာတဲ့အခါကျလို့ရှင်စိတ်ကမှတ်ယူလာနိုင်တဲ့အနေထားမျိုးရောက်လို့ရှင်ဥက္ကဟနမိတ်လို့ခေါ်နောက်ဆုံးကျတော့ဘာပေါ်လာတော့ဆိုဒီထွက်နေဝင်နေလေးဟာပုံတံလေးပြောင်းလာကိုယ်စိတ်ထဲမှာဖြစ်လာတာသူကပြောင်းတာမဟုတ်စိတ်ကပြောင်းနေလေးကိုရှုနေတဲ့စိတ်ကလေးကဘလို့မြင်လာတော့ဆိုဒီထွက်နေဝင်နေလေးကြီးကဘာဖြစ်လာတော့ဆိုတော့မိခိုးတံလေးထွက်လာတယ်လို့မြင်လာတချို့ကျတော့ပလဲလုံးကလေးတွေထွက်လာတယ်လို့မြင်ရတချို့ကျတော့နှာခေါင်းနာသီးပြားမှာโอ้ဒီဘောလုံးလေးကလဲနေတယ်လို့မြင်တာမျိုးလည်းရှိအမျိုးစုံပေါ့အမျိုးစုံမြင်လာအဲ့တော့မိโกတန်းကြီးလို့လည်းမြင်လာတယ်အာယုံအလင်းတန်းကြီးနှစ်ခုထွက်နေတယ်လို့လည်းမြင်လာတယ်ပလဲလုံးလေးတွေထွက်နေတယ်လို့လည်းမြင်လာတယ်ဒါလူတစ်ယောက်နဲ့တစ်ယောက်အမတ်တင်ညာချင်းမတူသည့်အတွက်ကြောင့်ဖြစ်ပေါ်လာတဲ့အာယုံနမိတ်ကတစ်ယောက်နဲ့တစ်ယောက်မတူဘူးအဲ့ဒီအာယုန်နမိတ်ပေါ်လာလို့ရှိရင်အဲ့ဒီအာယုန်နမိတ်ပေါ်မှာဆက်ပြီးတော့အလုံးလုံးရမယ်ဒါနမိတ်ရတယ်လို့ခေါ်တယ်အဲ့ဒီနမိတ်ပေါ်မှာဆက်ပြီးတော့ရှုမှတ်ပွားများပြီးတမာတိစွမ်းအားတွေကိုမြင့်မြင့်ပေးလိုက်တဲ့အခါကျတော့ဘာတွေဖြစ်လာတော့လို့ဆိုကိုယ့်ရဲ့တဏ္ဍာမှာနိဝရဏတရားဆိုတာညှိလာဘာတွေညှိလို့ဆိုအာယုံခံစားခြင်းနဲ့ဆန္ဒတွေငြိမ်းတာခံစားခြင်းနဲ့စိတ်ကာမိဆန္ဒလို့ဆိုရဲပျော်စရာရွှင်စရာတွေပေါ်မှာပျော်ရွှင်ခြင်းနဲ့လောဘလဲလာအာယုံတစ်ခုပေါ်မှာမုန်းတီးတဲ့ဆန့်ကျင်တဲ့သဘောထားတွေကိုပြတ်သွားစိတ်မငြိမ်မသက်ဖြစ်ပြီးတော့စိတ်ထဲမှာပူပန်နေတာတွေပြတ်သွားစိတ်ဓာတ်တွေရော့ချပြီးတော့ဒီအာယုံနဲ့ဆက်ပြီးတော့စိတ်ဟာစောစောနေစောမရှိအောင်စောရီတတိတွေကြာသွားတာလေဒါတွေမရှိတော့ဘူးသူရှုမှတ်နေတဲ့အာယုံပေါ်မှာလည်းပဲဟုတ်မှဟုတ်ပါမလားဆိုတဲ့အတွေးတွေတန်တရားတွေလည်းမရှိတော့ဘူးအဲ့ဒါမရှိတာကိုနိဝရဏတရား၅ပါးကင်းသွားတာလို့ပြောတာနော်ဘယ်သူကကင်းအောင်လုပ်နိုင်တယ်ဆိုတမာတိစွမ်းအားဖယ်ရှားပြလိုက်ကိုယ်စိတ်ထဲမှာပဲစိတ်စိတ်ချင်းဖယ်ရှားနေတာ Say, Jemma, go not do it. And yet, Jerry, I'm a lot old. Never another young lover, I know what y'all can go. Know what y'all can go, Biro. Conan, the mate, a Linda, Tomo, Migo, Danley, and a cook bomb. The iron, the mate bomber. But he said, Chili, don't you? The iron, the mate, the bomber, say, Goonie, that he bought it. Say, Goosera. Say, got iron, mama, Goonie, that. So, I got. ပေါကူပေးတဲ့သဘောပေါ့စိတ်နဲ့အာယုံနဲ့မပြတ်တိနေတာကိုစိတ်ကူးတယ်လို့ခေါ်တာနော်အဲ့ဒါကိုစားပေးလို့ပြောရင်ဝိတက်ဝိတက်ဆိုတဲ့သဘောလေးမိမိရဲ့စိတ်ကလေးကိုအာယုံပေါ်မှာတွန်းပို့တယ်အဲ့ဒီသဘောလေးဟာသင်္ခေတ်ဆရာပေါ်လာသူရဲ့ဆွမ်းဆောင်ချက်တွေကကောင်းလာတယ်ပေါ်လာတဲ့နမိတ်လေးပေါ်မှာကိုယ့်ရဲ့စိတ်ဟာစဉ်ဆက်မပြတ်စိတ်ကူးနေတဲ့ ဒီဝိတက်သဘောတွေပေါ်လာတယ်နောက်တစ်ခုကအဲ့ဒီအာယုံလေးနဲ့စိတ်ကလေးကိုချီနောင်ထားတယ်လို့အာယုံပေါ်မှာပဲစိတ်ကလေးကရွယ်ပြီးတော့နေတဲ့ဝိစာရဆိုတဲ့သဘောပေါ်လာတယ်ကြံစည်တယ်လို့ခမလို့ပြောကြတယ်ကြံစည်တယ်ဆိုတာဒီအာယုံနဲ့ရွယ်နေတယ်စိတ်ကလေးကအာယုံနဲ့ကွာမသွားဘူးအမြဲတမ်းတွဲနေတယ်လို့ဖြစ်တယ်ဒါဝိစာရရဲ့စွန့်ရည်တတ္တိ နောက်ပြီးတော့မဖြစ်လာတော့ဆိုလို့ရှိရင်အဲ့ဒီအာယုံလေးပေါ်မှာခန္ဓာကမိဂုတံအလင်းတံလေးပေါ်မှာစိတ်ကလေးကနှစ်ချိုက်နေတယ်ဒါပီတိလို့ခေါ်တယ်ကျဉ်းနဲ့နေတယ်နှစ်ချိုက်နှစ်ချိုက်နေတဲ့အခါကျဘာလို့ဖြစ်လာလို့ဆိုကိုရောစိတ်ရောတခါတည်းတိတ်နေတိတ်နေခန္ဓာကိုယ်မှာလည်းညောင်းတာညာတာကြိုက်တာခဲတာတွေမရှိဘူးပျောက်သွားတယ်စိတ်ထဲမှာလည်းပူရပန်းတာတခုမှမရှိဘဲနဲ့ပျောက်သွားတယ်စိတ် lo chen ni yong, bati ba swan sang ni ra rong so, nao bai ma, tama di so ni swan a ga ni, kona ayo ne se de ko ma, kwa ma doa ong ten ta ni, bong ji lai de ka ja ro, se ku ni ra ga wi de, chan si ni ra ga wi sa ra, ni chai ni ra ga bi di, ko yo se yo nyen chan doa ra tu ka, o, ti nye ni ra ga i ka ka ta ro so bi, Erau san enga ngawa lo kwa. Eri enga ngawa di. Tani de swami tati piri ne alo lo ne di di ayomi mama. Tani de alo lo. Hanjan ni ni ne di ayomi mama alo lo ne di se inda. Patama san yara lo kwa. Ayomi kubo ma suzai bido shi. Adalah betapa saya bisa lepas kuliah apa hari pelajar orang usaha si, wewe sewa kami ni, jadi kalau si biasa ayo nak nak kami, biasa ayo nak kangen nanya di biasa ayo layak di. Ye video, lay a video, Josia Ion, Kanago, a tidy, Josia Ion's lip, di Kamari, and it will look like people my low and sing the outdoor. Huh? Yes, in the Biore, a Biomu, Machino, Nama Javi, Biore, a Biomu, Machino, any Kamari, and no one can say one. Any Kamasure.Di piosea ayo ni bomba piocen ni de di loba kinsi tuama sansura yana ni dhamma kinsi yin yangu ni tuwa. Upa ma ba ne du rung sui, huwa gan yao chene poko wa diwa gangu song ko song a. Diwa gangu ma song kwa vene huwa gan yao de suam shibu. Tata mo sabi ma wiwe si wa kame hi kamare gani loa song to bida chetwa yana ni.We will say what Agudali he damn him. Chanet Agududiari never mixed it over any shame and yay yawning the sorrow. Parting of you don't say, Tolari Mepsibu, Mamma Lari Mepsibu, Etari Mepsibu, Miss Hariari Mepsibu, say it and yet cheated to come up to the door. Any Mepsit over it, Parting Lani, we wake up, son. Any cargo I only got just to our beetle.People are the piti tuka, nichai nirane, chani nira. Titawali naku. Let me kanzai. Dalu, ဝိဝေကသပိတိဒုက္ခလို့ခေါ်တယ်။ကင်းကွာလွတ်လပ်ပြီးတော့ကာမဂုဏ်အာယုန်တွေကစိတ်ကင်းကွာသွားပြီးတော့ချမ်းမြေ့ကြည်နူးနေတဲ့ကြည်နူးမှုလောကလူတွေရဲ့ကြည်နူးမှုကဘာလဲကြည်နူးတာလို့ဆိုရင်ကိုမြင်မြင်တဲ့အာယုန်လေးကိုကြည့်ပြီးကြည်နူးကြတယ်လေခါတိုင်းဟုတ်လားနားကကိုကြိုက်တဲ့သချင်းလေးထောင်ပြီးတော့ကြည်နူးကြတယ်နှာခေါင်းကကိုကြိုက်တဲ့အမွှေးလေးအမွှေးနန္ဒာကိုရှူပြီးတော့ကြည်နူးကြတယ်လျှာကလည်းကိုကြိုက်တဲ့အစာလေးကိုစားပြီးတော့ကြည်နူးကြတယ်ခန္ဓာကိုယ်ကလည်းကိုထိတွေ့ချင်တာလေးထိတွေ့ပြီးတော့ကြည်နူးကြတယ်ဒါကကာမကြည်နူးမှုလို့ခေါ်တယ်အဲ့ဒီကာမကြည်နူးမှုနဲ့မတူတဲ့ကာမအာယုန်တွေကိုကြုံလောသွားပြီးတော့ဓာတ်တွေကိုဆွတ်လွတ်ထားပြီးဩခန္ဓာကပြောတဲ့အနိမ့်တန်းလေးတော်မူမိโกဒံလေးလို့ဆိုရက်နမိတ်အာယုန်လေးနဲ့ကြည်နူးနေတယ်ကြည်နူးမှုမျိုးတဲ့ဒါကပထမဆုံးအဆင့်အဲ့ဒီလိုရသွားတယ်လို့ပြောဇန်ရတာနဲ့ကျိုးကဇန်ပြန်တယ်လို့ထင်တယ်ဇန်ဆိုတာပြန်တာမဟုတ်ဘူးဗမာစကားမှာဇန်ပြန်တယ်လို့ပြောရမယ်ဇန်ပြန်တာမဟုတ်ဘူးเนาะဇန်ဆိုဒီမှာအတိတ်ကနှစ်ခုပြီးထားတယ်ဇန်ဆိုဒီမှာလောင်ကျွမ်းနေဆိုတဲ့အဓိပ္ပာယ်ကတခုအာယုံပေါ်မှာစူးစိုက်ပြီးတော့ကပ်ပြီးတော့ရှုနေမှုဆိုတာကတခုအဓိပ္ပာယ်နှစ်ခုရအခုလိုပထမဆုံးရလာပြီဆိုတာလည်းတကယ်နဲ့စိတ်ရဲ့အငြင်းချင်းချစ်တဲ့နိဝရဏတရားတွေကိုလောင်ပလိုက်တာမရှိတော့ဟောမင်းနဲ့တစ်စုံတစ်ခုကိုလောင်ပြစ်လိုက်တဲ့ကဥပမာနဲ့စက်ကူကိုမီးရှို့လိုက်လို့ရှင်စက်ကူလောင်ပလိုက်တယ်လို့ပဲဒီတဘာဝတရားတွေကကံကုံအာယုန်တွေကိုလောင်ပလိုက်တယ်ဆိုတာဖြည့်ဆည်းပြလိုက်တာမရှိတော့ဘူးဒါပြောနောက်တစ်ခုကနမိတ်အာယုန်လေးပေါ်မှာစိတ်ကလေးကစူးစိုက်ပြီးတော့ကြည့်နေတယ်အဲ့ဒီစူးစိုက်ပြီးရှုနေတာကိုပဲဇာနအဆံလို့ခေါ်တာတဲ့အဲ့ဒီဇန်ဆိုတဲ့အထက်မှာဘာနဲ့ဖွဲ့စိတ်ထားလို့လဲခုနပြောတဲ့အာယုန်ပေါ်မှာစိတ်ကူးနေတာရဲ့ကြံစည်နေတာရဲ့ပြစ်ချိုင်နေတာရဲ့ချမ်းမြေ့နေတာရဲ့တည်ငြိမ်နေတာရဲ့ဆိုတော့စိတ်ရဲ့စွမ်းအား၅မျိုးနဲ့ဖွဲ့စည်းထားတာကိုဇန်လို့ခေါ်တယ်အဲ့ဒီပရိပသန်ကနေနောက်ဒုတိယကျတော့ဘာကိုကြော်သွားလိုက်တော့ဆိုစိတ်ကူးနေတာမလို့တော့တမာရီစွမ်းအားကိုမြင့်လိုက်တာနဲ့တကယ်နဲ့စိတ်ကူးနေတာချမ်းစည်းနေတာမပါတော့ဘယ်နဲ့ဘာဖြစ်သွားလို့ဆိုရင်နှစ်ချိုင်နေတာတည်ငြိမ်နေတာကြည်နူးနေတာ။ဟောချမ်းမြေ့နေတာရဲ့နှစ်ချိုက်နေတာရဲ့ကြည်နူးနေတာရဲ့တည်ငြိမ်နေတာရဲ့ဒီ၃မျိုးတည်းနဲ့နေတာဒါကိုဒုတိယဇာတ်လို့ခေါ်တခါအဲ့ဒီတည်းကနေပြီးတော့နှစ်ချိုက်နေတဲ့သဘောတရားတွေစိတ်ရဲ့လှုပ်ရှားမှုသဘောဖြစ်ပြီးအတွက်ကြောင့်အပြစ်မြင်လာလို့အဲ့ဒီနှစ်ချိုက်မှုကိုမလိုလားလို့နှစ်ချိုက်မှုကိုဖယ်ရှားလိုက်တဲ့အခါကျတော့ကိုယ်ရောစိတ်ပါချမ်းမြေ့နေတာရဲ့တည်ငြိမ်နေတာရဲ့ဟောဒီနှစ်ခုတည်းနဲ့သွားနေတာတတိယဆံလို့ခေါ်အဲ့ဒီအနေနဲ့တခါကိုရောစိတ်ရောတိတ်နေတိတ်နေနဲ့ချမ်းမြေ့နေတဲ့သဘာဝကိုမလို့ချင်ဘူးစိတ်လှုပ်ရှားမှုတခုကိုဘာမှမလို့ချင်ဘူးခံစားမှုတွေကိုမလို့ချင်ဘူးလို့ဆိုပြီးတော့ဒုက္ခကိုဖယ်ရှားလိုက်တဲ့အခါကျတော့ဘာမှလှုပ်ရှားမှုမရှိတဲ့တည်ငြိမ်နေတဲ့ဥပေက္ခာနဲ့တမာတိစွမ်းအားအဲ့ဒီနှစ်ခုတည်းနေတာကိုသုတ်သံလို့ခေါ်တယ်အဲ့ဒီသုဒ္ဓဆံရောက်သွားလို့ရှိရင်လူရဲ့စိတ်ဆွမ်းအားဒီအဆင့်အမြင့်ကိုရောက်သွားပြီအဲ့ဒီလိုအမြင့်ရောက်သွားပြီဆိုလို့ရှိရင်သူဆွမ်းဆောင်နိုင်တာတွေဘာတွေဆွမ်းဆောင်နိုင်လို့ဆိုရင်ဒီအချိန်မှာအဘိညာဉ်တကုံးလူစံပြန်လာလို့ဆိုတာဒီအဆင့်ကြောင့်မှလုပ်လို့ရတယ်ပေါ့ဒီအဆင့်ရဆိုတာလည်းလောလောကူနဲ့ရတာမဟုတ်ဘူးတစ်ခုနဲ့တစ်ခုဆွမ်းယူတတ်တည်ညှင့်အောင်အချိန်ချင်းအထက်ထက်လုပ်ဖို့လိုတယ်တဲ့အဲ့ဒီအချိန်ချင်းထပ်ထပ်ကြိုးစားလိုက်လို့ရှင်ဟောဒီဇံရထားတဲ့ပုဂ္ဂိုလ်တယောက်ဟာအဘိညာဉ်ထိအောင်ပေါက်ရောက်သွားပြီဆိုလို့ရှင်မြေရှိုးတာတို့မိုးပြန်တာတို့ဟောတကုတ်အမျိုးမျိုးဖန်ဆင်းတာတို့သူကတော့နိုင်စွမ်းနိုင်သွားအဲ့ဒါလို့ဖန်ဆင်းတဲ့အခါမှာလည်းပဲတဘာဝကြကြတဘာဝကိုဆန့်ကျင်ပြီးတော့ဖန်ဆင်းလို့မရဘူးတဘာဝအတိုင်းဖန်ဆင်းရဆိုတော့ရေပေါ်လမ်းလျှောက်ကြကြလို့ရှင်ရေကိုမာကျောသွားအောင်ဖန်ဆင်းရမယ်ပြီးတော့မှလမ်းလျှောက်လို့ရတယ် အနုဆိုရေပေါ်ဒီတိုင်းသွားလမ်းဆောင်မြုပ်သွားမှာပဲဒါတဘာဝမြေရှိုးခြင်းနဲ့ဆိုရင်သူရှိုးမဲ့နေရာကိုဟာလာဟင်းလင်းဖြစ်အောင်တွင်းကြီးလိုဖြစ်အောင်ဖန်ဆင်းရမယ်စိတ်နဲ့စိတ်ကူးပြီးဖန်ဆင်းရမယ်ပြီးတော့မှအဲ့ဒီတဟာပြင်ထဲကိုသူကဝင်သွားတာမျိုးဖြစ်ရကောင်းငင်ကိုလမ်းလျှောက်သွားခြင်းနဲ့ဆိုရင်လည်းသူသွားမဲ့လမ်းကိုလမ်းကြောင်းဖန်ဆင်းရမယ်ပြီးတော့မှအဲ့ဒီလမ်းပေါ်မှာလမ်းလျှောက်အောင်ဆန့်ကျင်ပြီးတော့လုပ်လို့မရဘူးဒါကြောင့်လို့ supernormal power လို့တခေါ် supernatural မဟုတ်ဘူး nature ရဲ့အပေါ်မှာကြော်လို့မရဘူးလို့ဆိုလို့တဘာဝအတိုင်းသွားတယ်ဒါတကူဖန်ဆင်းတဲ့အစအဲ့တော့သမထချင်းစဉ်တစ်ခုကပေါက်ပေါက်ရောင်ရောင်ချင်းလိုက်လို့အောင်မြင်သွားလို့ရှိရင်အခုလို့အဆင့်တွေအဆင့်တွေတက်လာဟောဒီသမထချင်းစဉ်နဲ့စိတ်ကိုငြိမ့်နေအောင်လုပ်ထားပြီးတော့တနေ့ကုန်နေလို့ရတယ်နှစ်ရက်နေလို့ရတယ်သုံးရက်နေလို့ရတယ်ဟောဒီစွမ်းအားတွေနဲ့စိတ်စွမ်းအားတွေနဲ့ရုပ်ကိုဖြည့်တင်းထားတဲ့အတွက်ကြောင့်ရုပ်မှနာရာကျင်နာဆိုတာမရှိဘူးလေကြိုက်တာခဲတာဆိုတာမရှိဘူးရုပ်ခန္ဓာကိုယ်ကြီးကပေါ့ပြီးတော့အကုန်လုံးငြိမ်းချမ်းနေတယ်ဒါကြောင့်မလို့ဘုရားရဟန္တာတွေဟာဟောဒီဇံဝင်စားတယ်ဆိုတာအဲ့ဒါပြောတာဒိဋ္ဌဓမ္မဒုက္ခဝိဟာရတဲ့မျက်မှောက်ဘဝမှာချမ်းသာမှုအတွက်ဇံဝင်စားကြတယ်။အဲ့ဒီလိုအချက်မျိုးကသမထချင်းစဉ်လို့ခေါ်တယ်ဒါအစစ်အမှန်သမထချင်းစဉ်နော်။အဲ့ဒီသမထချင်းစဉ်ကိုအပြစ်မပြောရဘူး။ဘုရားတန်ခိုးနဲ့ကျုံနေတဲ့အချိန်မှာသမထကိုမကျင့်ရဘူးလို့မပြောရဘူး။ဘုရားကိုယ်တိုင်လည်းကျင့်တယ်၊ရဟန္တာကိုယ်တိုင်လည်းကျင့်ကြတယ်။အချိန်ငိမ့်လဲဇံဝင်စားကြသမထချင်းစဉ်ဆိုတာကျင့်ရတယ်ကဲသမထရဲ့လမ်းဆုံးကဘာလို့လို့မေးလို့ရှိရင်သူ့ရဲ့အကျိုးလမ်းဆုံးကတော့အဘိညာဉ်ပဲဒီဘဝမှာခံစားရတဲ့လမ်းဆုံးကအဘိညာဉ်ဟောနောက်ဘဝကျတော့ဘယ်ရောက်လို့ဆိုရင်ဆန်းမလျှောဘူးဆိုလို့ရှိရင်ဓမ္မပြေရောက်ပထမဆန်းရရင်ပထမဆန်းဓမ္မဘုံရောက်မယ်ဒုတိယဆန်းရရင်ဒုတိယဆန်းဓမ္မဘုံရောက်မယ်တတိယဆန်းသုတဆန်းဆိုတတိယဆန်းသုတဆန်းဘုံကြီးရောက်လိမ့်မယ်သူအဆင့်ဆင့်အတိုင်းသွားမယ်ဓာတုရဲ့နာအဆင့်မြင့်ဆုံးအဲ့ဒါအဲ့တော့မဂ္ဂနိဗ္ဗာန်ကိုရချင်ပါတယ်ဆိုလို့ရှိရင်တက္ကနိပြောင်းရမယ်တဲ့သူကခုနပြောခဲ့တဲ့အလင်းတန်းလေးလိုမိကိုယ်တန်းလေးလိုအာယုန်နှမိတ်ပေါ်မှာဆက်ပြီးတော့မနေပဲနဲ့တမထချင်းစဉ်အောင်ထားတဲ့ပုဂ္ဂိုလ်တယောက်ကဝိပဿနာချင်းစဉ်ကိုပြောင်းညင်ပြီးဆံတဲ့ဆံတရားကနေပြီးတော့ဝိပဿနာချင်းစဉ်ကိုပြောင်းပြောင်းရင်ပြီဆိုဘလို့ပြောင်းမလဲပထမဇံဝင်စားလိုက်တယ်အာယုန်နှမိတ်လေးပေါ်မှာဇံဝင်စားလိုက်တယ်ဇံဝင်စားပြီးတော့ဇံကနေပြန်ထလိုက်တဲ့အခါကျတော့ပြန်ထလဲဆိုတော့ပြန်ပြီးတော့ဟိုဝင်စားနေတာကိုပြန်နောက်ဆုတ်လိုက်တယ်အဲ့ဒီလိုနောက်ဆုတ်ပြီးတဲ့အခါကျတော့သူ့ရဲ့စိတ်အခြေအနေတွေက remain ဖြစ်နေဆက်လက်ပြီးတော့ဒါတွေကဖြစ်နေသေးတယ်ပေါ့လူကနောက်ဆုတ်လိုက်ပြီနောက်ဆုတ်လိုက်ပြီမဲ့လို့ခုနကဖြစ်သွားတဲ့စိတ်တွေရဲ့အခြေဥပမာမဲ့လူတယောက်စိတ်ဆိုးပြီးသွားလို့ချင်းအဲ့ဒီစိတ်ဆိုးတာကိုပြန်ပြီးတော့တွေးလို့မရဘူးလားရတယ်နော်ကိုယ်စိတ်ထဲမှာဘာဖြစ်သွားလဲဆိုတာကိုပြန်စဉ်းစားလို့ရအဲ့ဒါမျိုးလိုပဲဇံဝင်စားတဲ့ပုဂ္ဂိုလ်ရဲ့စိတ်ကဇံကပြန်ပြန်ထားလိုက်တဲ့အခါကျတော့အဲ့ဒီဇံစိတ်လေးအဲ့ဒီဇာစိတ်လေးတွေကိုပဲအာယုံအဖြစ်အသုံးချပြီးတော့ဝိပဿနာကိုရှုရတယ်အဲ့တော့ဝိပဿနာကြတော့ခုနကအလင်းတန်းလို့ပြညတ်ကိုသွားလို့ရှုလို့မရဘူးအလင်းတန်းကိုအာယုံပြုပြီးတော့ဖြစ်ပေါ်နေတဲ့ခုနကဉာဏ်စီတာတွေစိတ်ကူးတာတွေစိတ်ချင်းနူးတာတွေချမ်းမြေ့တာတွေဆိုတဲ့ဇာအင်္ဂါတွေကိုပြန်ပြီးတော့သူကရှုလိုက်တယ်ရှုတယ်ဆိုတဲ့အချိန်မှာရှုတော့နှစ်ခုရှိတယ်ဝိပဿနာကိုသွားတော့ရှုတော့နှစ်ခုရှိတယ်ရှုတော့တစ်ခုကဘာလို့ဆိုရင်နံပါတ်1ကသဘာဝလက္ခဏာ individual characteristic ကိုခေါ်တယ်သဘာဝလက္ခဏာသူ့ရဲ့ nature ကိုကြည့်ရတယ်လို့ပြောသူ့ရဲ့ nature ဆိုတာဘာလို့ဆိုရင်ဩခြံစီတယ်ဆိုတော့ဝိတ္တရဲ့သဘာဝကိုကြည့်လို့ရှိရင်အော်စိတ်ကလေးကိုအာယုံပေါ်မှာပို့ပေးနေတာပါလားဆိုတော့သူ့ရဲ့နေချာကိုတွေ့တယ်။ဝိသရာကိုကြည့်လိုက်လို့ရှင်အာယုံလေးနဲ့စိတ်လေးနဲ့ခြိနှောင်ထားတာပါလားတွဲထားတာပါလားဆိုတော့သူ့ရဲ့သဘာဝကိုတွေ့ ပီတိကိုကြည့်လိုက်လို့ရှိရင်အော်အာယုံပေါ်မှာနှစ်ချိုက်နေတဲ့သဘောပါလားဆိုတော့သူ့ရဲ့သဘာဝကိုတွေ့လိမ့်မယ်။ဒုက္ခကိုကြည့်လိုက်လို့ရှိရင်ကိုချမ်းမြေ့မှုစိတ်ချမ်းမြေ့မှုကိုဖြစ်ပေါ်စေတဲ့သဘောပါလားလို့ဆိုတာသူ့ရဲ့စိတ်ကိုသိလိမ့်မယ်။တမာတိကိုကြည့်လိုက်တဲ့အခါကျတော့အော်အာယုံနဲ့စိတ်ပေါ်မှာငြိမ့်လေအောင်လုပ်တဲ့သဘောပါလားလို့ဆိုတော့သူ့ရဲ့ဒါလေးတွေကသူတို့ရဲ့သဘာဝလက္ခဏာလို့ခေါ်တယ်။ဝိပဿနာလမ်းကြောင်းပြောင်းလာတဲ့တရားနဲ့အဲ့ဒီအစစ်မှန်ဖြစ်တဲ့သဘာဝလက္ခဏာတွေကိုသိရမယ်။ဥပမာမယ်စိတ်ဆုံးပြီးတဲ့လူတယောက်ဟာအော်ဒေါသဆိုတာဟာစိတ်ကိုရောင်ရဲခတ်ပြီးစိတ်ကိုပူစီထက်တဲ့သဘောပါလား။တည်ငြိမ်နေတဲ့စိတ်ကိုဖျက်ဆီးထက်တဲ့သဘောပါလားလို့မတွေ့နိုင်ဘူးလား။မ
တွေ့န
ိုင်ပါဘူး။ဟော?ထပ်တတီတီတော့တည်ငြိမ်နေတဲ့အနေထားလေးတခုပြတ်မသွားဘူးလားစိတ်ဆိုးတယ်ဆိုရင်ကတည်ငြိမ်နေတယ်ငြိမ်းချမ်းနေတယ်ဆိုတဲ့သဘာဝလေးတခုပြတ်သွားတာလေအော်အဲ့ဒီလိုဖြည့်ဆည်းတတ်တဲ့သဘောကလေးပါလားလို့သိတာဒေါသရဲ့သဘာဝကိုသိတာပဲလောဘဆိုလို့ရှိရင်အော်အာယုံပေါ်မှာတွဲကပ်နေတဲ့သဘောလေးပါလားလို့လောဘရဲ့သဘောကိုဒီလိုမြင်တယ်အဲ့ဒီလိုပဲသဘာဝတရားတွေမှာကိုယ်ပိုင်သဘာဝကလေးတွေရှိတယ်အဲ့ဒီကိုယ်ပိုင်သဘာဝလေးတွေကိုကြည့်တာကိုသဘာဝလက္ခဏာလို့ခေါ်တယ်ဝိပဿနာရှိတော့မယ်ဆိုရင်သဘာဝလက္ခဏာကိုအရင်မိအောင်ရှာသဘာဝလက္ခဏာကိုကြည့်ရင်ကြည့်ရင်ကလေဘာဖြစ်လာတော့ဆိုတော့ကာမဉ္ဇလက္ခဏာလို့ခေါ်တဲ့အများဆိုင်တဲ့လက္ခဏာတစ်ခုတိုးချဲ့ပြီးတော့မြင်လာတယ်ကာမဉ္ဇလက္ခဏာဆိုတာဘာလို့မမြဲတဲ့သဘောဆင်းရဲတဲ့သဘောဆိုးမပိုင်တဲ့သဘောဆိုရယ်အနိစ္စဒုက္ခအနတ္တတို့ချက်မြင်လာတာအဲ့ဒါတာမဉ္ဇလက္ခဏာလို့ခေါ်တယ် universal characteristic အဲ့ဒီ universal characteristic ဆိုတာကိုမြင်လာပြီဆိုရင်ဒါဝိပဿနာထူးခြားခြားမြင်လာတယ်လို့ပြောတာအဲ့ကြပါအဲ့တော့သမထကျင့်စဉ်တစ်ခုကဝိပဿနာပြောင်းတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းအခုလိုပဲပြောင်းတယ်အဲ့ဒီကနေဆက်ပြီးတော့ဓာတ်တွေတွေ့တော့အော်ဒီသဘာဝတရားလေးတွေကဘယ်မှာမိဖြစ်တာလဲလို့ကြည့်ရင်အော်စိတ်ရဲ့ဖြစ်ပေါ်ရာဖြစ်တဲ့နှလုံးသားကိုအမိပြုပြီးဖြစ်တာပါလားလို့ဆိုတယ်ရုပ်တရားတွေကိုဆင်းဆင်းမပြတ်ဆက်ပြီးတော့ကြည့်လာတယ်အော်စိတ်ရောရုပ်ရောဒီနှစ်ခုလုံးမြင်လာတယ်မြင်လာပြီးတော့စိတ်နဲ့ရုပ်ဟာမတူညီတဲ့သဘောထားလေးတွေပါမြင်လာတယ်မြင်လာရင်ကနေသွားတဲ့အခါကျတော့ထိုးစိတ်ရောရုပ်ရောဒီနှစ်ခုဟာထာဝရတည်ငြဲနေတဲ့အရာမဟုတ်ဘူးဖြစ်လာပြီးတဲ့နောက်ပျောက်သွားတယ်ဖြစ်လာပြီးတဲ့နောက်ပျောက်သွားတယ်အကြောင်းလိုက်ဆိုင်မှုဖြစ်လိုက်တယ်ပေါ်ပြီးရင်ပျောက်သွားတယ်ပျောက်တယ်ဆိုတော့တစ်ခါမှပေါ်မလာအောင်ပျောက်သွားတာနောက်ထပ်ဖြစ်တာနောက်ထပ်အကြောင်းတစ်ခုရောက်ဖြစ်လာတာအဲ့ဒါလို့ဆင်းဆင်းမြဲမြဲဖြစ်ပြီးပြတ်သွားတဲ့သဘောတွေမြင်လာတာအနိစ္စအဲ့ဒီဖြစ်ပြမှုကြီးဟာစိတ်ပြက်เสียကောင်းတော့အမြဲတမ်းရက်မရအောင်ဖြစ်နေတာဒုက္ခအဲ့ဒီပုံမှာကိုယ်ကဘာမှချုပ်ကန်နိုင်စွမ်းမရှိတာကအနတ္တဟောဒီတဘောတွေကိုမြင်လာတာကဝိပဿနာလို့ခေါ်တယ်အဲ့ဒီဝိပဿနာဉာဏ်ကြတော့ခုနကအဆင့်ဆင့်ပထမဆုံးယုံနဲ့နာနဲ့ခွဲတဲ့နာမရူပပြည့်စုံတာဉာဏ်ခွဲခြားပြီးတော့သိမြင်တဲ့နာမရူပပြည့်စုံတာဉာဏ်အဲ့ဒီနောက်ကျတော့ထိုယုံနံကြီးဖြစ်ပေါ်လာခြင်းအကြောင်းတရားကိုပါတွက်ခက်ပြီးတော့သိလာတဲ့ပစ္စယပရိက္ခာညာအဲ့ဒီနောက်ကျတော့ထိုယုံနံတို့ရဲ့မမြဲတဲ့အနိစ္စသဘောဆင်းရဲတဲ့ဒုက္ခသဘောဆင်းရဲတယ်ဆိုတာပစ္စယမရှိလို့ဆင်းရဲတာပြောတာမဟုတ်ဘူးဖြစ်ပြီးပြည့်နေတာကြီးပေါ်စိတ်ပြည့်စရာကြီးလို့ပြောတာနော်အဲ့ဒီဖြစ်ပြမှုတွေရဲ့နှိမ့်ဆက်မှုကိုခံနေရလို့စိတ်ပျက်စရာကောင်းတာဒုက္ခအဲ့ဒီဖြစ်ပြီးတော့ပြက်နေတာကိုရပ်တန့်ဖြစ်လို့မရတာကိုယ်မပိုင်တာအနတ္တဟောအဲ့ဒီသဘောတွေကိုတဖြည်းဖြည်းမြင်လာတဲ့အခါကျတော့သင်္ခါရတွေပေါ်မှာစိတ်ပြက်လာတယ်ငြိမ့်ဝိတ်လာတယ်ကြောက်စရာလို့မြင်လာတယ်ကြောက်စရာမြင်လာတဲ့အခါကျတော့အော်ဆုံးလွတ်ချင်လာတယ်ဆုံးလွတ်ချင်လာတဲ့အခါလွတ်ရလွတ်ကြောင်းထပ်ပေါက်ရှားလာတယ်ထပ်ပေါက်ရှားလာပြီးတဲ့အခါသင်္ခါရသဘာဝတရားတွေပေါ်မှာစိတ်လေးကတည်ငြိမ်မှုကိုပြန်ရလာအဲ့ဒါဝိပဿနာမှာအဆင့်အမြင့်ဆုံးသင်္ခါရုပ္ပခဏ်ညာလို့ခေါ်တယ်အဲ့ဒီအဆင့်ကိုတစ်ဖြည်းဖြည်းတည်းရောက်သွားကြည့်ချက်ပြီးတော့ကြည့်ကြည့်အဲ့တော့သမထနဲ့ဝိပဿနာဝိပဿနာလမ်းကဘယ်ထိအောင်သွားတယ်ဆိုလို့ရှိရင် met po ya da tui chu met po wa ni pi lo ne da da wi pat na lan ya tamatha lan ya ye nan song ga a bei yin te yin jama po wi pat na ja lo di bwa met po tu a chu pei ni sin met po ya me met po ya yin ne da ku nyam ma pyu nai me da wi pat na lan ja အဲ့တော့သမထချက်ပြီးတော့ဝိပဿနာကိုကူးတဲ့လမ်းရှိတယ်။အဲ့ဒီလိုသမထကိုမကျင့်မဲနဲ့ဝိပဿနာဓာတ်ပိုင်းသွားတဲ့နီလန်လည်းရှိတယ်။ဒါကြောင့်မို့လို့ယာနိကနှမျိုးဆိုပြီးတော့လောက်တာယာနဆိုတာဗေဒိကေစီးစရာယင်လေးသမထယင်လေးကိုစီးသွားမလားသို့မဟုတ်ဝိပဿနာယင်ကိုပဲစီးမလားပေါ့ဘယ်ယင်နဲ့ပဲသွားသွားသမထကိုအရင်ချက်ပြီးတော့မှဝိပဿနာချက်တဲ့နည်းရှိတယ်။ဝိပဿနာကိုဓာတ်ပိုင်းတန်းပြီးတော့ချက်တဲ့နည်းရှိတယ်။ဒီနှစ်နည်းလုံးစလုံးဟာမှန်ကန်တဲ့နည်းတွေရှိတယ်။ဟောမိမိချိန်နဲ့တက်တဲ့လမ်းကြောင်းကသွားလို့ရတယ်။ရွှေဘုံဘုရားကြီးကိုတက်ချင်ရင်အရှိမုတ်ကတက်မလား။တောင်မုတ်ကတက်လား။မြောက်မုတ်ကတက်လား။အနောက်မုတ်ကတက်လား။ဘုရားမရောက်ဘူးလား။ရောက်တာကြီးကိုချိုက်တဲ့လမ်းနဲ့သွား။ဟုတ်ကဲ့လား။ကိုကြိုက်တဲ့လမ်းကနေသွားကိုကြိုက်တဲ့ရင်စီးသွားလို့ရတယ်အဲ့တော့ဉာဏ်ဉာဏ်နဲ့သက်သက်သာသာတက်ချင်တော့ဓာတိကရှိတဲ့မောကတက်ပေါ့ဒါတော့အဲ့တော့သမထချင်းစင်ဆိုတာစိတ်ကိုတည်ငြိမ်အောင်အရင်လုပ်ပြီးတော့မှဉာဏ်ဆွမ်းကိုထူထောင်တာအဲ့ဒါသမထဝိပဿနာချင်းဆိုခေါ်တာပေါ့အေးဒီနှစ်ခုစလုံးကိုဘုရားမြတ်စွာကပါလို့ခေါ်လို့ဆိုရင်တွင်းမေဘိက္ခဝေဓမ္မာဝိသဗာဂိယမဉ္ဇဉ်လို့ဆိုတဲ့အဆင့်ကိုရောက်သွားနိုင်တဲ့ခြင်းစဉ်နှစ်ခုလို့ပြောတယ်နော်ဝိသလို့ခေါ်တဲ့ဝိသဆိုတာဟိုအခုကပြောနေတဲ့ဝိသလေးဇောကြီးကြီးပြောတာမဟုတ်ဘူးနော်ဝိသဆိုတာကိရိတာလေးကိုကုံသောအောင်ဖယ်ရှားပြနိုင်တဲ့ဆိုင်းတတ္တိရှိတဲ့အသိဉာဏ်တစ်မျိုးမဉ္ဇဉ်လို့ခေါ်တယ်အဲ့ဒီကိလေသာတွေကုန်သွားစေတတ်တဲ့ဝိဆာဉာဏ်မျိုးကိုပေါက်ရောက်သွားစေတတ်တဲ့အချက်နှမျိုးတဲ့ဘာလို့ဆိုရင်တမထနဲ့ဝိပဿနာ။အဲ့တော့မြတ်စွာဘုရားကတမထချင်းဘာဖြစ်လဲ။တမထချင်းစိတ်တည်ငြိမ်တယ်။စိတ်တည်ငြိမ်တဲ့စိတ်ဆွမ်းအားရရ။ဒါဖြင့်စိတ်ဆွမ်းအားရရလာတော့ဘာဖြစ်တော့အတွေ့အတာတဏှာဘာကအာယုန်ဒီပေါ်မှာမမောတဲ့လောဘကိုဖယ်ရှားပြစ်နိုင်တယ်ဟောတာအကျိုးပေါ့ဟောအမတန်ကြီးမားတဲ့အကျိုးတစ်ခုဒါကျင့်ဝိပဿနာချင်းစဉ်ကတော့ဘာပေးဝိပဿနာချင်းစဉ်ကိုချင့်လို့ရှိရင်ပညာဉာဏ်တိုးတက်တယ်ပညာဉာဏ်ဆိုတာအသိဉာဏ်လေးရှင်းလာအရာတွေမှာပြောနေပဲအနေစာဒုက္ခအနတ္တဆိုတာကိုယ်တိုင်တွေ့တာမဟုတ်ဘူးစာလဲတွေ့တာတွေပြောနေကိုယ်တိုင်ချင်းကြည့်လိုက်တဲ့အခါကျတော့မမြင်တဲ့သဘောလေးတွေအထင်ထင်ရှားရှားဖြစ်လာကိုယ်တိုင်တွေ့လာတဲ့အသိဉာဏ်တွေရအဲ့ဒါကြောင့်မလို့ဝိပဿနာကျင့်တာဟာအသိပညာတိုးတယ်အသိပညာတိုးတော့ဘာဖြစ်တုံးဆိုရင်အဝိဇ္ဇာဆိုတဲ့အမှန်မသိတဲ့အမှောင်ကိုဖယ်ရှားပြနိုင်တယ်ဟောတာအကျိုးဆိုလိုတာကတမထချင်းစဉ်ကရာဂကိုဖယ်ရှားနိုင်တယ်။ဘာကိုဖယ်ရှားတာတော့ရာဂကိုဖယ်ရှားတယ်။ဟောဒီရာဂကဒုက္ခပေးနေတယ်။ရာဂဆိုတာအာယုန်လေးတွေးကြိုက်စရာအာယုန်တွေးလိုက်ရင်သူကဆိုးထားလိုက်စိတ်ကိုအယောင်ဆိုးနေအများတာ။ဒါမျိုးတစ်ခါမြင်ပြီးနောက်ထပ်လို့ချင်သူကအယောင်ချေပေးလိုက်တာနောက်ထပ်လို့ချင်ဆွဲမဲ့အဲ့တော့သမထချင်းစဉ်ချင်းလိုက်လို့ရှိရင်အဲ့ဒါမျိုးမလာတော့ဘူးအာယုံပေါ်မှာအယောင်ဆိုးတဲ့ဒါကဆွဲသွားတဲ့ဒါကဆိုတာမလာဘူးမလာသေးတဲ့ကြောင့်နောက်ထပ်ဖြစ်စရာမရှိဘူးဒီလိုဆိုတော့သမထချင်းစဉ်ချင်းလိုက်တဲ့အခါကျတော့တမာရီစွမ်းအားတွေထက်လာတယ်စိတ်တွေပြင်းကြီးလာတယ်စိတ်တွေတိုးတက်လာတယ်စိတ်တွေတိုးတက်လာတဲ့အခါကျတော့တွေ့တာမှုဆိုတဲ့ပြောင်းရတဲ့သဘောတရားကိုဖယ်ရှားပြနိုင်တယ်ဝိပဿနာချက်စဉ်ကိုကျင့်တဲ့အခါအသိပညာကြီးအသိပညာဆိုတာဘာလို့အမှန်တရားကိုနားလည်တာသဘာဝကိုသိတာသဘာဝကိုသိဖို့ဆိုတာအလွန်ခဲတယ်နော် အဲ့ဒီသဘာဝအမှန်ကိုသိတတ်တဲ့အသိပညာတိုးတက်လာတယ်တဲ့အဲ့ဒီလိုတိုးတက်လာတော့ဘာဖြစ်တော့စေအမှန်မသိတဲ့မောဟကိုဖယ်ရှားပြစ်နိုင်တယ်အဝိဇ္ဇာကိုဖယ်ရှားပြစ်နိုင်တယ်အဲ့တော့ပေါင်းလိုက်တော့ရာခကြောင့်ညဉ့်ညွမ်းနေမယ်ဆိုလို့ရှင်ရာခကစိတ်ကိုညဉ့်နှွမ်းထားအောင်ညဉ့်နှွမ်းအောင်လုပ်ထားမယ်ဆိုလို့ရှင်အဲ့ဒီစိတ်လေးဟာလွတ်မြောက်မှုကိုရနိုင်မှာမရနိုင်ဘူး ပဲတာမှုကဆုတ်ကန်ထားပြီးအတွက်ကြောင့်အဲ့ဒီစိတ်လေးဟာအကျဉ်းချက်မိနေတယ်ထပ်ပေါက်မရှိဘူးတရားဝင်လို့လူတွေမှာအကျဉ်းချက်မိနေတယ်ဆိုတာအဲ့ဒါပြောတာတဏှာရာဂရဲ့ဆုတ်ပိတ်ထားမှုဘောင်ကျော်ပြီးတော့ထွက်မသွားနိုင်ဘူးအကျဉ်းချက်မိနေတယ်လောကကြီးတစ်ခုလုံးကိုခြုံကြည့်ရာဂရဲ့တားပေါင်နေကြည့်ပဲခေါ်တော့နော်ရာဂရဲ့ချီးကျွမ်းနေကြည့်ပဲအားလုံး ကိုကိုကိုဖရီးဒမ်လို့ပြောနေပေမဲ့လို့ကိုကိုကိုကိုပိုင်တယ်လို့ပြောပေမဲ့လို့ဘယ်သူကကိုကိုချုပ်ကန်စုံမို့ထားလဲဆိုရင်တဏှာကအစုံမို့ထားတာသူ့အလိုကြပဲဖြစ်နေရတယ်ဟုတ်ကဲ့လားအတွင်သာရှိရစိတ်ကသွားမနေဘူးလားမတော်မှန်နိုင်မှုတော့ဒါကြောင့်မို့လို့ရာဂရဲ့ချုပ်ကန်မှုအောက်မှာနေရလို့ရှိရင်မလွတ်လပ်ဘူးလေဒါတခု ဒါကြောင့်မို့ရာဂကိုဖယ်ရှားပြီးတပ္ပဋ္ဌာချင်းစင်နဲ့ဖယ်ရှားပြတယ်အဝိဇ္ဇာကလွတ်မို့ထားလို့ရှင်ဘာဖြစ်လဲပညာဟာလွတ်လွတ်လပ်လပ်ပညာရဲ့ဆွမ်းဆောင်ချက်တွေမပေါ်ဘူးတဲ့ဘာဖြစ်လို့အဝိဇ္ဇာကပညာကိုအားလဲအောင်လုပ်ထားတယ်ဒါကြောင့်အဝိဇ္ဇာကိုဖယ်ရှားလိုက်တာနဲ့တည်းနဲ့ပညာရဲ့ဆွမ်းရည်တတ္တိတွေကအကုန်လုံးထက်မြက်ပြီးတော့လာတယ်
ဒီချက်စင်တစ်ခုမြတ်စွာဘုရားဒီလိုခေါ်တာအေးဒါကြောင့်မလို့အာနာပါနာကနေပြီးတော့သမထချင်းစင်ကိုတိုက်ရဲ့ကျင့်မယ်ဆိုလို့ရှိရင်သမထချင်းစင်ကိုကျင့်အာယုန်နှမိတ်ပေါ်မှာအလုံးလောက်ရတယ်အဲအာနာပါနာကနေပြီးတော့သမထကိုမသွားတော့ဘူးဝိပဿနာပဲတိုက်ရဲ့သွားခြင်းပါတယ်ဆိုတော့မရဘူးလားရတယ်အဲ့ဒါကြတော့အလုံးလုံးပုံရင်းကွာသွားပြန်တယ် ပထမထွက်လေဝင်လေလေးကိုအာယုံပြုရင်ကနေပြီးတော့ဝိပဿနာအလုံးလုံးတော့မယ်ဆိုရင်အာယုံပြုရမှာတစ်ခုမကပါတော့ဆိုရှူလိုက်တဲ့လေလေးရယ်ရှိုက်လိုက်တဲ့လေလေးရယ်ထိုးလေလေးထိသွားတဲ့နာသီးကြားကကာယပဒါကရုပ်လေးရယ်ထိတဲ့အခါထိမှန်းသိလိုက်တဲ့စိတ်ကလေးရယ်ဘယ်နှခုတော့၃ခုဟုတ်ကဲ့လားထွက်လေဝင်လေရယ် ထွက်လေဝင်လေရယ်ထွက်လေဝင်လေထိတဲ့နေရာရယ်ထိမှန်းသိလိုက်တာရယ်ဘယ်နှခုတော့အေးအဲ့ဒီ၃ခုကိုအာယုံပြုပြီးတော့ရှုမှတ်ရတယ်အဲ့ဒါကြတော့ဝိပဿနာလမ်းကြောင်းကိုတိုက်ရိုက်သွားတာတဲ့နော်ကိုယ့်ဘာကိုစမ်းကြည့်ရှုလိုက်ရင်ရှုလိုက်တဲ့လေကလေးထိသွားတယ်ရှုလိုက်တဲ့လေကလေးကဝါရောဖွတ်တတ်ပါရုပ်လို့ခေါ်တယ်စာပေလိုမခေါ်တတ်ခြင်းနေပဲစေဒါလေးဟုတ်ကဲ့လား ဒါလေးကရုပ်တစ်ခုအဲ့ဒီယုတ်ကလေးတိုးထိသွားတဲ့နေရာလေးကကာယပဒါကရုပ်တစ်ခုဟောယုတ်တစ်ခုပေါင်းစုံလိုက်တဲ့အခါကျတော့ထိသိစိတ်ကလေးပေါ်လာတယ်။သုံးခုဖြစ်လာလို့လားကြည့်လေမျက်စိကမြင်တာကိုကြည့်မျက်စိရဲ့အစင်းအာယုံရဲ့ဒီနှစ်ခုဆုံလိုက်တဲ့အခါကျတော့မြင်သိစိတ်မပေါ်ဘူးလား။အတန်ကလာလာတိုက်တဲ့အခါကြားသိစိတ်မပေါ်ဘူးလား။
အနတ်ကနှာခေါင်းလာပြီးတော့ထိလိုက်တဲ့အခါနံသိစိတ်မပေါ်ဘူးလားအရသာကဖျားပေါ်မှာရောက်လာတဲ့အခါမှာလေယသိစိတ်ပေါ်တယ်ခန္ဓာကိုယ်ကဒီအာယုံကခန္ဓာကိုယ်နဲ့လာထိတဲ့အခါကျတော့ထိသိစိတ်ပေါ်တယ်ဟောလေလေးကဖွတ်တတ်ပါယုံလေလေးထိတဲ့နေရာကကာယပဒါကအဲ့ဒီနှစ်ခုပေါင်းစပ်လိုက်လို့ပေါ်လာတာကကာယဝိညာဉ်စိတ် ရသောဗျာကပါဠိလိုဟောတယ်လို့ဒီတိုင်းဟောတာပါကာယေစပတိစ္စဖုဒ္ဒေစဥပိစ္စတိကာယဝိညာဏံကာယပဒါကယုတ်ကလေးရေဖုဒ္ဒပါယုံရေဒီနှစ်ခုကိုမိပြီးတော့တဲ့ထိသိစိတ်ကလေးပေါ်တာပါတဲ့ဟောအာနာပါနလောက်ကိုဝိပဿနာတိုက်ရိုက်လုပ်ချင်ပြီဆိုလို့ရှိရင်
လေကလေးရဲ့ထိုလေကလေးထိတဲ့ကားပဒါရံရုပ်ရဲ့အဲ့ဒီရုပ်နှစ်ခုပေါင်းစုံလိုက်တဲ့အခါမှာထိတိစိတ်ကလေးပေါ်လာတယ်နန္တရားပေါ်လာတယ်ဆိုတာကိုသတိထားအဲ့ဒီလိုသတိထားလို့ရှင်ကိုယ်စိတ်ထဲမှာအော်လေလေးကတဘာဝတစ်ခုလေလေးထိတဲ့နေရာလေးကတဘာဝတစ်ခုအဲ့ဒီတဘာဝနှစ်ခုဒီတိတဲ့ခြင်းသဘောမရှိဘူးအာယုံကိုတိခြင်းသဘောမရှိဘူး အဲ့ဒီနှစ်ခုထိလိုက်တဲ့အခါပေါ်လာတာလေးကမှနန္ဒရာအာယုဝတိတတ်တဲ့သဘောပါလားကဲဓမ္မိချက်ကလေးချက်ကြည့်ပါဓမ္မိချက်ချက်ကြည့်လို့ရှင်ဘယ်နှစ်ခုလဲစဉ်းစားကြည့်ချက်တဲ့လူရဲ့ဒီလက်ကလေးနဲ့ဖြစ်ချက်တာရယ်ဘိန်းလုံးရယ်လက်ရယ်ဟုတ်ကဲ့အနည်းဆုံးအကြံပြနှစ်ခုတွေ့ချက်ဘိန်းလုံးဘိန်းလုံးပေါ်လက်တင်ပြီးတော့ဖြစ်ချက်လိုက်တယ် ဘိန်းလုံးကတခုလက်ကတခုအဲ့ဒီနှစ်ခုထိဖြစ်လိုက်တဲ့ကဘာပေါ်လာမိတော့ကလေးပေါ်လာဟောတခုစီပဲပေါ်လာအဲ့ဒီသဘောပဲအဲ့ဒီသဘောပဲစိတ်ကလေးကလည်းအဲ့ဒီမိတော့ကလေးပေါ်သလိုစိတ်ကလေးပေါ်လာအဲ့တော့ဒီစိတ်ကလေးကသူ့ဘာသူဖြစ်တာမဟုတ်ဘူးဒီမိတော့ကလေးကသူ့အတူရှိနေတာဟုတ်ကဲ့လားမဟုတ်ဘူးခုနက ဖြစ်တယ်လည်းခုနကဘိန်းလုံးရဲ့အဲ့ဒီနှစ်ခုပေါင်းစုံလိုက်တဲ့အခါမှာသူပေါ်တယ်ကတိတဲ့ထင်ရှားတဲ့ဥပမာတစ်ခုပြောမယ်စောင်းတီးတယ်ဆိုတော့စောင်းကျိုးပေါ်လက်ကလေးတင်ပြီးတော့တီးလိုက်စောင်းကျိုးရဲ့တီးတဲ့လက်ရဲ့ထွက်ပေါ်လာတဲ့အပန်းဘယ်နှစ်ခုလုံး၃ခုပေါင်းတယ်၃ခုပေါင်းတော့အကြောင်းတစ်ခုရောက်အကျိုးဖြစ်လာတယ်ဆိုတာမထင်ရှားဘူးလား
အဲအဲ့ဒါကိုရှင်းရှင်းလင်းလင်းမြင်အောင်ကြည့်ပြီးဆိုလို့ရှင်ထွက်ပေါ်လာတဲ့အတန်လေးနဲ့အခုအသိစိတ်ကလေးပေါ်လာတာနဲ့တူတူပဲတဲ့အဲ့တော့လေလေးကယုတ်တရားထိုလေကလေးတိုက်သွားတဲ့ကာယပဒါကယုတ်တရားအဲ့ဒီယုတ်တရားနှစ်ခုထိခတ်ခြင်းကြောင့်အသိစိတ်ကလေးပေါ်လာတာဒါကနန္တရားဆိုကြည့်လိုက်တဲ့အခါကျတော့ဩ ဒီမိနစ်ပိုင်းဒီစက္ကန့်ပိုင်းမှာဒီယုံနဲ့နာနဲ့ဒီနှစ်ခုပဲရှိတာပါလားလို့မြင်လာတယ်အဲ့ဒါလို့မြင်လာလို့ရှိရင်နာမရူပပရိစ္ဆေကယုံနဲ့နာကွဲသွားတယ်ပြောတာနော်ယုံနဲ့နာကွဲသွားနောက်တစ်ဆင့်တည်းပြီးတော့စဉ်းစားလာတယ်အတိညာဆိုတာတိုးတိုးလာတစ်ဆင့်တည်းပြီးတော့စဉ်းစားလာတယ်အော်ဒီလေကလေးနဲ့နာတိယာနဲ့မထွေးခင်ကအသိစိတ်လေးမပေါ်ဘူးထိမှအသိစိတ်လေးပေါ်တယ်ဆို လေကြီးရဲ့နာတိယကာပဒါရရဲ့ဒီနှစ်ခုကအကြောင်းတရားမဖြစ်ဘူးလားသူတို့ကြောင့်ပေါ်လာတာလေးကအသိစိတ်လေးကအကျိုးတရားခုနကလိုစောင်းလေးစောင်းကျိုးလေးနဲ့လက်ကလေးနဲ့တိခတ်လိုက်လို့ပေါ်လာတဲ့အတန်အတန်ကအကျိုးတရားစောင်းကျိုးရဲ့လက်ကလေးရဲ့တိခတ်ရဲ့လက်ရဲ့ကအကြောင်းတရားဟုတ်အကြောင်းနဲ့အကျိုးသိလိုက်ဒါကဘုရားပြည့်စုံပရိသတ်ညာလို့ခေါ်တယ်အခြေခံနော် အဲ့တော့ပထမယုံနံကွဲသွားပြီယုံနံကွဲသွားပြီယုံနံရဲ့အကြောင်းတရားကိုသိလာပြီဒီဉာဏ်နှစ်ခုကဝိပဿနာဉာဏ်ရဲ့အခြေခံနှစ်ခုပဲတဲ့နာမရူပအစာလိုပြောရင်နာမရူပပရိစ္ဆေဒဉာဏ်ယုံနံဉာဏ်ကိုခွဲခြားသိတဲ့ဉာဏ်ပစ္စယပရိက္ခဉာဏ်ထိုယုံနံနှစ်ခုရဲ့ဆိုင်ရာအကြောင်းကိုသိတဲ့ဉာဏ်လို့ဆိုဟောဉာဏ်နှစ်ခုအဲ့ဒီဉာဏ်နှစ်ခုရထားပြီဆိုလို့ရှိရင် အမငယ်နဲ့ဝိသုဒ္ဓိမေဇ္ဇာကြီးမှာအဲ့ဒီဉာဏ်နှစ်ခုဘုရားတာဝနာနဲ့ကျုံနေချိန်မှာအဲ့ဒီဉာဏ်လေးနှစ်ခုကိုရှင်းရှင်းလင်းလင်းလေးရအောင်ကြိုးစားအဲ့ဒါရအောင်ကြိုးစားထားတဲ့ပုဂ္ဂိုလ်ဟာဒီဉာဏ်နှစ်ခုဖြစ်လာပြီဆိုရင်သုလသောတာပန်သောတာပန်အငယ်စားလို့တို့ပြောထားတယ်ဟုတ်ကဲ့သောတာပန်အငယ်စားဒါဖြစ်လို့သောတာပန်အငယ်စားလို့ပြောတာတော့လို့ဆိုလို့ရှိရင်ရှင်းလေး ယုံနဲ့နှစ်ခုကွဲသွားတာနဲ့တကယ်နဲ့တတ္တဝါဆိုတဲ့အတွေးမရှိတော့ဘူးဖယ်ရှားပြနေတယ်အမြင်ကမှန်သွားပြီအကြောင်းကိုမြင်ပြီးအတွက်ကြောင့်အကြောင်းမျိုးဆင်ခြင်မှုနဲ့ပတ်သက်ပြီးတဏှာခင်းသွားတယ်သောတ္တပံဖြစ်တဲ့ဆိုတာအမြင်မှန်တာနဲ့တဏှာခင်းတာပဲအမြင်မှန်သွားတာနဲ့တဏှာခင်းသွားတာဟာတော့သောတ္တပံပုဂ္ဂိုလ်ရဲ့အရှိတွေ့ဒါကြောင့်မို့ဆူလာသောတ္တပံလို့ဒီလိုပြောတာ ဘုရားပါဒနာနဲ့ကြုံတဲ့အချိန်မှာအဲ့ဒီအဆင့်အလေးတော့အနည်းဆုံးရအောင်ကြိုးစားအဲ့ဒီအနေနဲ့သင့်တဲ့ပြီးရှုမှတ်လိုက်တဲ့အခါကျလို့ရှင်ကခုနပြောရဲ့ဝိပဿနာဉာဏ်နဲ့အဆင့်အဆင့်နဲ့ နောက်ဆုံးသင်္ခါရတွေပေါ်မှာစိတ်ပြည့်ငြိမ်ွေရာကနေသင်္ခါရတွေပေါ်မှာတည်ငြိမ်တဲ့စိတ်နဲ့ရှုမှတ်နိုင်တဲ့သင်္ခါရဝိပဿနာမှာအဆင်းမြင့်ဆုံးပဲအဲ့ဒီသင်္ခါရဝိပဿနာဉာဏ်ရင့်တန်သွားပြီဆိုလို့ရှိရင်သင်္ခါရအာယုန်ကလုံးဝချုပ်ငြိမ်းသွားတဲ့နိဗ္ဗာန်ကိုတွေ့မှာပါတဲ့လမ်းဆုံးလို့ရှိရင်ရွာရောက်တယ်လို့ပြောရမှာလား ဝိပဿနာကျင့်စဉ်မှာလည်းအာယုံဆုံးသွားရင်နိဗ္ဗာန်တွေ့ပါပဲအဲ့ဒီချိန်အောင်လိုက်ရမယ်နော်အာယုံဆုံးသွားတဲ့အချိန်မှာနိဗ္ဗာန်တွေ့ပါပဲသင်္ခါရအာယုန်ကိုကုန်သွားလို့ရှိရင်အဲ့ဒါနိဗ္ဗာန်တွေ့ပြီပေါ့လမ်းဆုံးတရားနဲ့အဲ့ဒါကြောင့်မလို့တမထကျင့်စဉ်ဝိပဿနာကျင့်စဉ်ဒီကျင့်စဉ်နှစ်ခုစလုံးဟာဘုရားမြတ်စွာဘုရားရဲ့သာသနာတော်မှာလိုအပ်တဲ့ကျင့်စဉ်နှစ်မျိုးရှိ င်တရားချက်ကြီးလူတော်စင်ပြိဿတို့ဒီဘုရားမြတ်စွာသာသနာတော်နဲ့ဂျုံတွေ့ရဂျုံလိုက်လူဘဝမှာလည်းရှင်းနိုင်တယ်ကိုယ်အိမ်မှာလည်းရှင်းနိုင်တယ်ဘယ်နေရာကြီးဖြစ်ရှင်းနိုင်တယ်လူဘဝကြောင့်လည်းရှင်းနိုင်တယ်ဘုန်းကြီးရန်နေလည်းရှင်းနိုင်တယ်ဒီရှင်းစင်ဆိုတာမိမိရဲ့စိတ်တည်ငြိမ်မှုကိုရှင်းရှင်းတော့အကျိုးဟာနောက်ဘဝအတွက်မျှော်လင့်နေစရာမလိုဘူးဒီဘဝရှင်းဒီဘဝအကျိုးခံစားရမှာပဲကိုလုံးနိုင်တဲ့စွမ်းအားအမြောက်ဒီအကျိုးတရားဟာရလာမယ်ဘုရားမြတ်စွာဟောတဲ့တန်တ္တိကောအကာလိကောဒီကနေ့လို့ဒီကနေ့ဒီအကျိုးတရားဟာအတိုင်းတာတစ်ခုဒီတော့ရကြမှာပဲလို့နော်အဲဒါကြောင့်မလို့သမထရှင်းစင်ဒီပါတယ်လေနိဝရဏတရားဆန့်ကျင်တဲ့တရားတွေကိုဖယ်ရှားပြစ်တယ်ငြိမ်းအေးစေတယ်ဝိပဿနာရှင်းစင်ဒီထူးခြားတဲ့အမြင်လေးနဲ့မြင်သိစေတယ်။ဒါကြောင့်မို့ဒီညာနှစ်ခုလုံးဒီဘုရားမြတ်စွာပွင့်ပေါ်လာတဲ့အခါဘုရားဟောထားတဲ့ဒီအတိညာနှစ်ခုစလုံးသာသနာတော်နဲ့ကျုံတွေ့တဲ့အခါတို့တွေရအောင်ကျင့်ကြံကြိုးကုပ်အားထုတ်ရမယ်လို့ကိုစီကိုစီယုံကြည်ပြီးကျင့်ကြံကြိုးကုပ်အားထုတ်နိုင်ကြပါစေကုန်သတည်း။